Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်ဧပြီလ25ရက်တနင်္လာနေ့ညပဲအစီအစဉ်ကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါ IS အစိုးရအကြမ်းဖက်အဖွဲ့တွေကိုတိုက်ဖြတ်ဖို့အတွက်စီးရီးယားမှာအမေရိကန်အထူးတပ်ဖွဲ့တွေကိုတိုးမြင့်စေလွတ်သွားဖို့ညွှန်ကြားထားတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။တခါတည်းအိန္ဒိယပါကစ္စတန်နိုင်ငံတဲကနေဝရမ်းပြေးတာလီဘန်ခေါင်းဆောင်တွေကိုအာဖဂန်နစ္စတန်နိုင်ငံမှာတရားရင်ဆိုင်နိုင်ဖို့အတွက်ပါကစ္စတန်ကနေအာဖဂန်အစိုးရကိုလွှဲပြောင်းပေးဖို့အာဖဂန်သမ္မတအက်ရှရဖ်ဂန်နီကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်တဲ့အထူးပြောပြပေးပါမယ်ကိုညာဝင်းအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရအဖွဲ့ဝင်ကိုရီးအရာရှိခံရရမှာမိသားစုနဲ့ဆွေမျိုးတွေမခန့်ရဘူးဆိုတဲ့ဒေါန်ဆန်းစုကြည်ရဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို
့ရဲစုံတွေကတော့ကိုယ်မျိုးတွေကတော့ထားဖို့တော့ရှိသေးပါဘူးဗျာ။ဒီကာလမှာဒီကုရကာလမှာရည်ရည်ဖြစ်တော့တို့ပါတီကချမှတ်တဲ့မူတိုင်းဇာတ်တော်တွေမသိလိုက်ကြမှာပဲ
။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ပြောဆိုသွားတာပါ။သတင်းတွေပြည်ပြချင်းတင်ဆက်ပါမယ်။ဒီအကြောင်းနဲ့အတူရခိုင်အေတပ်ဖွဲ့နဲ့မြမတပ်မတော်တို့အခုချိန်ထိတိုက်ပွဲတွေဆက်ဖြစ်နေတဲ့သတင်းလေဘရွန်ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံတဲ့တဲ့ရင်ရန်ကုန်မှာစစ်မှုဇုံတွေဖွံ့ဖြိုးတိုးတက်စေဖို့ရန်ကုန်ဝန်ကြီးချုပ်အနေနဲ့ဘာတွေလှုပ်ဆောင်သွားမှာပါလဲဒီအကြောင်းတွေကိုလည်းတင်ပြအောင်ပါပါအခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုရန်နိုင်တို့ကကြေညာပါမယ်ခင်ဗျာ
IS အစိုးရအဖွဲ့တိုက်ဖြတ်ရေးအတွက်စီးရီးယားမှာအမေရိကန်အထူးတပ်ဖွဲ့တွေကိုတွန်းမြစ်စေလွတ်သွားဖို့ညွှန်ကြားထားတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပြီးတော့ဥရောပနိုင်ငံတွေအနေနဲ့လည်းညွှန်ပေါင်းဖွဲ့ကိုတွန်းမြစ်ကူညီပေးသွားဖို့တိုက်တွန်းလိုက်ပါတယ်။လက်ရှိစီးရီးယားနိုင်ငံထဲမှာအမေရိကန်တပ်သားအင်အားအနည်းငယ်သာရှိနေပေမဲ့ IS တွေကိုဒီအရေးပါတဲ့ဒေသတွေကနေတိုက်ထုတ်ရေးအတွက်ထိရောက်အရေးပါတဲ့ဆိုတာတွေ့ရတာကြောင့်လုပ်ငန်းတွေကိုအချိန်ပိုရအောင်အထူးတပ်ဖွဲ့ဝင်တွေအပါအဝင်နောက်ထပ်စစ်မှုတန်း250ဆေးလွှတ်ဖို့အတည်ပြုလိုက်တာဖြစ်တယ်လို့ဂျာမနီနိုင်ငံဟန်နိုဗာမြို့ကိုရောက်နေတဲ့သမ္မတအိုဘားမားကပြောကြားသွားတာပါ။အားလုံးရဲ့လုံခြုံရေးအတွက်ဥရောပနိုင်ငံတွေကလည်းတာဝန်တွေခွဲဝေယူကြဖို့သမ္မတကတိုက်တွန်းခဲ့တာပါ။ဒီကနေ့နောက်ပိုင်းကျရင်တော့သမ္မတအိုဘားမားဟာဂျာမနီ၊ပြင်သစ်၊ဗြိတိန်နဲ့အီတလီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ IS အစွန်ရောက်အဖွဲ့ချေမှုန်းရေးအတွက်ဗင်နိုင်ငံကစစ်အင်အားနဲ့ငွေကြေးအင်အားဘယ်လောက်ထည့်ဝင်မလဲဆိုတာတွေကိုဆွေးနွေးကြမှာပါ။ဆိုပိုင်တော့ကတော့သမ္မတအိုဘားမားဟာဟန်နိုဗာမြို့မှာကျင်းပတဲ့ကမ္ဘာအကြီးဆုံးစက်မှုကုန်စည်ပြပွဲကြီးကိုဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်နဲ့အတူသွားရောက်ကြည့်ရှုခဲ့ပါတယ်ရှင်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ရည်ကြိုးပမ်းနေကြသူတွေတဲ့ထိတ်ဆုံးမှရှိနေတဲ့ billionaire တထေး Donald Trump သမ္မတလောင်းဖြစ်မလာနိုင်အောင်ကြံတဲ့ပြိုင်ဘက်နှစ်ယောက်ကပြည်내သုံးခုမှာပူပေါင်းဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလူသိရှင်ကြားပြောကြားခဲ့ကြပါတယ်။ Texas ပြည်နယ်အထက်လွှတ်တော်မဲ့ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကသူတို့နှစ်ယောက်ပေါင်းပြီး Trump သမ္မတလောင်းမဖြစ်ရည်အတွက်ဗျူဟာမြောက်ပူပေါင်းဆောင်ရွက်သွားမယ်လို့တနင်္ဂနွေနေ့ကထုတ်ပြောကြားခဲ့တာပါ။ဖေဖော်ဝါရီလ9ရက်နေ့တုန်းက New Hampshire ပြည်နယ်သမ္မတလောင်းပဏာမရွေးပွဲမှာ Mr. Trump ပဲအနိုင်ရခဲ့ပြီးတဲ့နောက်သူဟာပြိုင်ဘက်တွေအားလုံးကိုကျော်ပြီးရှေ့ကဆက်ပြေးနေပါတယ်။ Republican Party ညီလာခံကျင်းပဖို့3လတောင်မလိုတော့တဲ့အချိန်တွင်းမှာပါတီတွင်းသမ္မတလောင်းအဖြစ်ရွေးခံဖို့အတွက်လိုအပ်တဲ့ပါတီကိုယ်စားလှယ်အရေအတွက် 1,238 ရောက်ရဲ့အများစုထောက်ခံမှုကိုရဖို့အတွက်အခွင့်အလမ်းရှိနေသူက Trump တယောက်သာရှိနေတာပါ။ဒီအခြေအနေဖြစ်နေပြီမဲ့လဲ Mr. Cruz နဲ့ Mr. Kasich ကလည်းမဲဆွယ်လှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်တကယ်လို့ Mr. Trump သာပါတီသမ္မတလောင်းဖြစ်သွားမယ်ဆိုရင်လာမယ့်နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာ Democratic Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပဲသမ္မတဖြစ်သွားနိုင်ကြောင်း Trump ဟာပါတီအတွက်အန္တရာယ်ရှိတယ်လို့ Mr. Cruz နဲ့ Mr. Kasich တို့ကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ
ယမန်နိုင်ငံရှိတောင်ပိုင်းမှာအယ်ကိုင်ဒါစစ်သွေးကြွအဖွဲ့ကပြီးခဲ့တဲ့နှစ်အတွင်းတည်ယူထားတဲ့မြို့တစ်ခုကိုဆိုရီယာရေးဗီယာဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကအကြိမ်တည်းဝင်ရောက်တိုက်ခိုက်တာမှာအယ်ကိုင်ဒါတိုက်ခိုက်ရေးသမား600ကျော်ကိုချေမှုန်းနိုင်ခဲ့တယ်လို့ညွတ်ပေါင်းဖွဲ့ကပြောပါရယ်။ဆိုရီဥဆောင်တဲ့ညွတ်ပေါင်းဖွဲ့ကထုတ်ပြန်တဲ့အခုရေးတွက်တဲ့ပတ်သက်လို့မှန်တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။အခေတအဖွဲ့အဓိကခြေကိုရာစိတ်ကမ်းမျိုးမူကာလာမှာယမင်တိုက်ခိုက်ရေးအဖွဲ့တွေကအာရဗ်ညွတ်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဆိုရီဆူရသတင်းဌာနကဒီနေ့ဖော်ပြပါရယ်။ညွတ်ပေါင်းအဖွဲ့တွေမူကာလာမျိုးအတွင်းကိုဝင်ရောက်ချိန်မှာတော့အနောက်ဘက်ခြမ်းကိုဆုတ်ခွာနေကြတဲ့အယ်ကိုင်ဒါစစ်သွင်းကြွတွေဘက်ကပြန်လည်ကူကန်တာမရှိခဲ့ဘူးလို့စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တွေကပြောပါရယ်။ထိုးစစ်ဆင်မှုအတွင်းမှာရင်းနှံချက်ဆက်ယုံတစ်ခုကိုတိုက်ပိုက်နိုင်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြပါရယ်။အခုသိဆုံးခဲ့ကြတဲ့သူတွေထဲမှာတော့အယ်ကိုင်ဒါခေါင်းဆောင်အတော်များများပါဝင်ပြီးထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိတယ်လို့ညွန်ပေါင်းဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် အခုထိုးစစ်ဆင်မှုဟာရင်းမြစ်ဆိုးရွားကိုထောက်ပံ့ဖို့နဲ့အလ်ခိုင်ဒါအဖွဲ့ထိန်းချုပ်ထားတဲ့ယေမန်ကမျိုးကြီးတွေကိုပြန်လည်တည်ယူနိုင်ဖို့အတွက်နိုင်ငံတကာကြိုးပမ်းအားထုတ်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီထိုးစစ်ဆင်တိုက်ခိုက်မှုအတွင်းမှာအရက်သားတိတ်ဆုံမှုရှိမရှိဆိုတာတော့မသိရသေးပါဘူးရှင်။
အိန္ဒိယပါကစ္စတန်နိုင်ငံတဲကဝရမ်ပြည်တာလီဘန်ခေါင်းဆောင်တွေကိုအာဖဂန်နစ္စတန်နိုင်ငံမှာတရားရင်ဆိုင်ဖို့အတွက်ပါကစ္စတန်ကနေနေထုတ်ပြီးအာဖဂန်ဆိုးရွားကိုလွှဲပြောင်းပေးဖို့အာဖဂန်သမ္မတအက်စရက်ဂါနီကတောင်းဆိုလိုက်ပါတယ်ဆက်ချာပါပါချင်းပါတဲ့လွတ်တော်နေရာပေါင်းအစည်းအဝေးမှာပါကစ္စတန်ခေါင်းဆောင်တွေကိုပြင်းပြင်းထန်ထန်တိုက်ရိုက်ပြောဆိုသွားတဲ့မိန်ကွန်းတွင်သမ္မတဂါနီကလက်နက်ကိုင်စစ်ပွဲတွေအဆုံးသတ်ဖို့ညှဉ်းဆန်နေတဲ့တာလီဘန်ခေါင်းဆောင်တွေကိုအင်အားသုံးနေနေဖို့နဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်လာဖို့ပါကစ္စတန်ခေါင်းဆောင်တွေကအရင်ကတည်းကကတိပေးထားတာဖြစ်တယ်လို့ပြောသွားပါတယ်တာလီဘန်ခေါင်းဆောင်တွေဟာပါကစ္စတန်နိုင်ငံပက်ရှဝါနဲ့ကတ်တာမြို့တွေမှာအဓိကအခြေစိုက်ပြီးအာဖဂန်နစ္စတန်နိုင်ငံတွင်အကြမ်းဖက်လှုပ်ရှားမှုတွေကိုညွှန်ကြားလှုပ်ဆောင်နေတယ်လို့လည်းသမ္မတဂါနီကပြောပါတယ်ဒီနှစ်ပိုင်းကစလို့အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်နိုင်ငံတွေပါဝင်တဲ့လေးနိုင်ငံပူးပေါင်းဆောင်ရွက်အဖွဲ့ကအလေးနက်ထားလှုပ်ဆောင်လာခဲ့တဲ့အာဖဂန်ဆိုးရွားနဲ့တာလီဘန်အဖွဲ့ကြားညီညာရေးဆွေးနွေးပွဲတွေပြန်ဆနိုင်အောင်မလုပ်နိုင်သေးဘူးဆိုရင်တောင်အခုတာလီဘန်ခေါင်းဆောင်တွေကိုသူတို့ရဲ့ပြစ်မှုတွေအတွက်တရားဥပဒေနဲ့အညီရင်ဆိုင်နိုင်အောင်အာဖဂန်နစ္စတန်ကိုလွှဲပြောင်းပေးဖို့မစ္စတာဂါနီကပါကစ္စတန်ဆိုးရွားကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့တင်းလာနေညနောက်ဆုံးရဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်တရုတ်နိုင်ငံမှာအစ်မစ်တချို့ထောက်လန်းမှုတွေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုပြီးခဲ့တဲ့လတွေအတွင်းအရှင်မြစ်လှုပ်ဆောင်လာတဲ့အထက်ရာဇဝတ်မှုနှစ်ခုနဲ့စီရင်ချက်ချခဲ့တာနဲ့အတူနိုင်ငံသားတချို့တွေရဲ့အနေရကိုသတိထားကြဖို့အများပြည်သူတွေကိုသတိပေးချက်တွေလည်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲကွန်ပျူတာနည်းပညာရှင်ဟူဝမ်ဟွမ်ကိုနိုင်ငံသားကတချို့တွေကိုအကူအညီပေးမှုနဲ့တရုတ်ဆိုရကတည်တံ့ချမှတ်ခဲ့တာပါဒီအရင်တလာတုန်းကတော့မြောက်ကိုရီးယားနဲ့နယ်စပ်တရုတ်နိုင်ငံဘက်ကမှကဖေးဆိုင်တစ်ခုဖွင့်ထားတဲ့ကနေဒါနိုင်ငံသားတဦးကိုတရုတ်အစိုးရရဲ့လှုပ်ဝက်အချက်လက်တွေကိုထောက်လန်းခိုးယူမှုနဲ့တရားစွဲဆိုထားတဲ့အကြောင်းတရုတ်အစိုးရကကြေညာထားပါတယ်။ဟူဝမ်ကိုပြည်တံချမှတ်တဲ့နေ့ဟာတရုတ်နိုင်ငံမှာပထမဆုံးကျင်းပတဲ့နိုင်ငံတော်လုံခြုံရေးအသိပညာပေးနေနဲ့လည်းတိုက်ဆိုင်ခဲ့ပါတယ်။ကွန်ပျူတာအွန်လိုင်းပေါ်ကအချက်လက်တွေကိုလုံခြုံရေးအထူးလှုပ်ဆောင်ပေးတဲ့နည်းပညာကုမ္ပဏီတစ်ခုမှအလုံးလုံးနေတဲ့ဟူဝမ်ဟာ2002ခုနှစ်ကနေ2011ခုနှစ်အတွင်းဘယ်နိုင်ငံသားတိုင်းပြည်ဆိုတာကိုဖော်ပြမထားတဲ့တိုင်းပြည်တစ်ခုကိုအရေးပါတဲ့သတင်းအချက်အလက်တွေထောက်ပံ့ပေးခဲ့ပြီးဒေါ်လာ9သိန်းရယူခဲ့တယ်လို့တရုတ်ဆိုရသတင်းဌာန CCTV မှာဖော်ပြထားပါတယ်။ဟူဝမ်ရဲ့မိခင်ဖြစ်သူနဲ့ရောက်ဖားတို့ကိုလည်းသူ့ကိုအားပေးကူညီမှုနဲ့ပြစ်ဒဏ်တွေချမှတ်ခဲ့ကြပါသေးတယ်။ဟူဝမ်ပေါ်ပြစ်ဒဏ်ချမှတ်မှုနဲ့အခုလိုတရုတ်ဆိုရကဒီတရုတ်ထောက်လန်းမှုစန့်ကျင်ရေးလှုပ်ရှားမှုတွေလှုပ်ဆောင်တာဟာနိုင်ငံသားတွေအပေါ်မုန်းတိစိတ်တွေပို့ပြီးတော့များလာအောင်လှုပ်ဆောင်ရကြတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတရုတ်သူတွေဒီဝီလျံနီကသုံးသပ်ပြောပါရရှင်
။အိန္ဒိယနိုင်ငံမြောက်ပိုင်းကပြည်ပရောက်တိဘက်အစိုးရဌာနချုပ်မှာအခုသတင်းမှတ်နောက်ပိုင်းကျရင်ကျင်းပမဲ့ညီလာခံကိုတက်ရောက်ဖို့ရှိနေတဲ့ဂျမနီခြေစိုက်တရုတ်တိုက်ခိုက်ခေါင်းဆောင်ကိုထတ်တိုးပေးထားတဲ့ပြည်ဝင်ဗီဇာကိုအိန္ဒိယနိုင်ငံကပြန်ရုပ်သိမ်းလိုက်ပါတယ်။ဝီကာတက်ကြွလို့ရှားသူဒိုကန်အီဆာကိုပေးထားတဲ့ပြည်ဝင်ဗီဇာဘာကြောင့်ပြန်ရုပ်သိမ်းလိုက်တယ်ဆိုတာကိုတော့အိန္ဒိယတောင်းဆိုရတောင်းရှိသူတွေကအကြောင်းပြချက်မပေးပါဘူး။ဒါပေမဲ့တရုတ်ဆိုရဘက်ကဖိအားပေးတာကြောင့်လို့တော့ယူဆပါတယ်။တရုတ်ဆိုရကအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့အီဆာဟာကမ္ဘာဝီကာညီလာခံရဲ့သဘာဝပတိလည်းဖြစ်ပါတယ်။ဝီကာလူမျိုးတွေဟာတရုတ်နိုင်ငံနောက်ပိုင်ရှင်ကျန်းဒေသကလူနည်းစုဝင်တွေဖြစ်ပြီးတော့တရုတ်ဆိုရကိုနှစ်ပေါင်းများစွာကလေးကဆန့်ကျင်လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအီဆာကိုပြည်ဝင်ခဲ့ဗီဇာထုတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟာချူရင်းပြောတာကတော့ဒိုကန်ဟာနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့တရုတ်ရဲတပ်ဖွဲ့ကလိုရှိနေတဲ့အကြမ်းဖက်သမားဖြစ်ပြီးတော့သူ့ကိုတရားဥပဒေအရအရေးယူဆောင်ရွက်နိုင်ဖို့ကိုဆောင်ရွက်ဖို့ကသက်ဆိုင်ရာနိုင်ငံရဲ့တာဝန်ဖြစ်တယ်လို့လည်းပြောပါတယ်။အခုလိုဗီဇာပြန်ရုပ်သိမ်းလိုက်တာကြောင့်အိန္ဒိယအစိုးရဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရပြီးတော့အိန္ဒိယအဓိကအတိုက်ခံကွန်ဂရက်ပါတီပြောခွင့်ရပုဂ္ဂိုလ်စန်ဂျေးဂျာကလည်းဝေဖန်လိုက်ပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံမှာကျောင်းသား53ယောက်ပျောက်ဆုံးခဲ့တာနဲ့ပတ်သက်ပြီးတနေ့ကြောကြာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပေးမယ်လေ။အစိုးရအနာဘိုင်တွေရဲ့အထားအစီတွေကြောင့်အဲ့ဒီကျောင်းသားတွေပါဖြစ်သွားတယ်ဆိုတာကိုအပြေမထုတ်နိုင်ခဲ့ဘူးလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။မက္ကဆီကိုအနာဘိုင်တွေဟာစုံစမ်းစစ်ဆေးမှုအသစ်တွေလုံဆောင်မှုကိစ္စကိုစိတ်ဝင်စားမှုမရှိဘဲတန်တရားဖြစ်ခံရသူတွေကိုပြန်ပြီးတော့စစ်ဆေးမင်းမြန်းတာတွေမလုပ်နိုင်အောင်တာမြင်တာတွေလုပ်ခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကိုလည်းတိတ်ခါချဖို့ကြိုးစားနေတယ်လို့အမေရိကတိုက်နိုင်ငံများလူ့အခွင့်အရေးကော်မရှင်ကခန့်အပ်ထားတဲ့အဖွဲ့ဝင်၅ဦးပါစုံစမ်းရေးအဖွဲ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အယော့စီနက်ပါရူရဲ့ ဆရာများကောလိပ်ကကျောင်းသား43ယောက်ဟာ2014ခုနှစ်စက်တင်ဘာလကဒီတောင်ပိုင်းကွာရရိုပြည်နယ်အင်ဂူလာမြို့မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်ရှင်
ပြည်ကမတ်လ22ရက်နေ့ကဘယ်ဂျီယံနိုင်ငံဘရဆောမြို့မှာအကြမ်းဖက်တိုက်ခိုက်ခံရပြီးလူပေါင်း30ယောက်သေဆုံးခဲ့ပြီးတဲ့နောက်တလကြာကြာပိတ်ထားခဲ့တဲ့မော်ဘစ်မြောက်ယထာဘူရာရုံကိုဒီကနေ့တလနေ့မနက်ပိုင်းမှာပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဥရောပကော်မရှင်ဌာနချုပ်အနီးမှာတည်ရှိတဲ့ဒီမြောက်ယထာဘူရာရုံမှာလူသွားလာရှုပ်ထွေးတဲ့အချိန်ဘုံပေါက်ခွဲခံတိုက်ခိုက်ခံခဲ့ရတာကြောင့်လူ16ယောက်သေဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုမတိုင်ခင်အချိန်ပိုင်းလေးကပဲဇဗတန်လီစိတ်မှာအတေကံဘုံခွဲတိုက်ခိုက်သူတွေကခီးတဲ့တွေထွက်ခွာရနေရမှာတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေကသူတို့လက်ချက်ဖြစ်တယ်လို့ IS သွေးကြွအဖွဲ့ကပြောထားပါတယ်ဒီတိုက်ခိုက်မှုတွေဖြစ်ချိန်ကစလို့ဒီကနေ့မယ်ဘစ်ဘူရာယုံကိုပထမဆုံးအချိန်ပြန်ဖွင့်လှစ်လာနေသာဖြစ်ပြီးတော့ဒီခီးတဲ့တွေပြန်လဲစတင်သွားလာနေတာနဲ့အတူလုံခြုံရေးဝန်ထမ်းတွေနဲ့စစ်သားတွေအများပြားကလုံခြုံရေးအတွက်ကင်းလက်စောင့်ကြည့်ပေးနေပါတယ်ခင်ဗျာ
ထိပ်တန်းဟောင်းနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါအခုကစပြီးဆက်သွယ်မေးမြန်းကန်းနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်အစိုးရတက်လက်ထက်ပြည်တော်စုအစိုးရအဖွဲ့ဝင်ကိုရေးအရာရှိခန့်တဲ့အခါမိသားစုဝင်နဲ့ဆွေမျိုးနှီးဆက်သူတွေမခန့်အပ်ရဘူးလို့သမရယုံဝန်ကြီးဒေါအောင်ဆန်းစုကြည်ကညွှန်ကြားချက်ထုတ်ပြန်လိုက်တာဟာအဂတိလိုက်ဆောင်မှုပပျောက်ရေးလုပ်ငန်းစဉ်တွေကအခြေလန်းတရက်ဖြစ်တယ်လို့သုံးသပ်ရှုမြင်ကြပါတယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေဘက်ကလည်းကိုရေးအရာရှိခန့်အပ်တဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်လမ်းညွှန်ချက်အတိုင်းဆောင်ရွက်မယ်လို့စကိုင်းတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ကပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကတင်ပြပါမယ်
ဟုတ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဦးဆောင်တဲ့အစိုးရတက်လက်ထက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေကိုရေးအရာရှိခန့်အပ်တဲ့အခါဇနီးခင်မွန်ညီကိုမောင်နှမသားသမီးတမတ်ချွေးမတူတူမနဲ့မြင်းမြစ်တွေကိုခန့်အပ်ခြင်းမပြုရဘူးဆိုပြီးသမရယုံဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါန်ဆန်းစုကြည်ကဧပြီလ၁ရက်နေ့နေ့စွဲနဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်ကိုရေးအရာရှိတွေကိုခန့်အပ်တဲ့အခါဌာနဆိုင်ရာဝန်ထမ်းကိုသာဝန်ထမ်းစီမင်းစည်းကမ်းနဲ့အညီရွေးချယ်တာဝန်ပေးဖို့ပြည်ထောင်စုဝင်ကြီးဌာနတွေနဲ့ပြည်ထောင်စုအစ်စ်အဖွဲ့အစည်းတွေတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေကိုပါညွှန်ကြားချက်ကိုလိုက်နာဖို့ဖြန့်ဝေထားတာဖြစ်ပါတယ်။စကိုင်းတိုင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကသူ့အစိုးရအဖွဲ့တစ်ခုလုံးဒေါအောင်ဆန်းစုကြည်လမ်းညွှန်ချက်အတိုင်းဆောင်ရွက်နေပါတယ်လို့ VOA ကိုပြောပါတယ်
။တို့ဘက်ကအနေနဲ့ကတော့အခုပြည်စုံတွေကတော့ကိုယ်မျိုးတွေကတော့ထားဖို့တော့ရှိသေးပါဦးဗျာ။ပြဿနာပါမှဖြစ်သေးပါဦး။တို့ကဒီချိန်ဒီကာလမှာသူကပြောကာလမှာအရေးကြီးတဲ့ဖြစ်တော့တို့ပါတီကချမှတ်တဲ့မူတိုင်းကျတော့တသိမသိလိုက်ကြမှာပဲ
။သမရယုံဝန်ကြီးဒေါအောင်ဆန်းစုကြည်ရဲ့ကိုရေးအရာရှိခန့်အပ်ခြင်းနဲ့ပတ်သက်ပြီးရုံးတွင်ထုတ်ပြန်တဲ့ကြေညာချက်ကိုအခုသမရယုံကတရားဝင်အများပြည်သူသိအောင်ထုတ်ပြန်တာဟာအစိုးရတက်လက်ထက်အခရီးလိုက်စားမှုလက်ပေးလက်ယူပြဿနာပပျောက်အောင်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်ရဲ့တစိ့တစ်ပိုင်းအဖြစ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
လပီလယုံဖို့ကိုဖြစ်စေတဲ့အကြောင်းတွေတဲကတခုကိုသူတားဆီးဖို့စူးစမ်းတဲ့ပြင်ဆင်မှုလို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျာ။ကိုပြည်တော်စစ်အဖွဲ့အစည်းတွေကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရရောလွှတ်တော်ရောဒီအစိုးရနဲ့လွှတ်တော်နဲ့ပတ်သက်တဲ့အခြေခံပိုင်းတွေမှာကျွန်တော်အများအားဖြင့်တော့ကိုရေးရာရှိကိုဆွေမျိုးသားချင်းတွေကနေခန့်ထားတာမျိုးလုံးဝမလုပ်သင့်ဘူးလို့ကျွန်တော်မြင်တယ
်။ဧပြီလဆိုင်မင်းကြီးကထုတ်ပြန်ထားတဲ့ကြေညာချက်ကိုသမရယုံဝင်ကြီးယုံကဒီရက်ပိုင်းမှာပြန်ပြီးတော့ထုတ်ပြန်လိုက်တာဟာပြီးခဲ့တဲ့တကြံကာလအတွင်းတုန်းကအရေးကြီးပုဂ္ဂိုလ်ရဲ့ကိုရေးရာရှိကနေတစင်မီဒီယာကြီးတစ်ခုကငွေစားလက်ဆောင်ပေးခဲ့တဲ့ကိစ္စနဲ့လည်းဆက်ဆက်နေပုံရတယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။အခုလက်တလို့ကျွန်တော်တို့တကြံတွင်းမှာဒီ350ပေးတဲ့ကိစ္စမှလည်းပဲတော့ဒီမီဒီယာကုမ္ပဏီကနေပြီးတော့ကိုရေးအရာရှိကိုသူကပေးလာမျိုးဖြစ်နေတယ်။အဲ့ဒီအခါကျတော့အဲ့ဒီကိုရေးအရာရှိတွေဟာဆွေမျိုးနှိစက်တွေတာသမီဖြစ်နေမယ်ဆိုရင်တစ်ဖက်ကကြည့်မယ်ဆိုရင်ဒီအဂတိလိုက်စားမှုလက်ပေးလက်ယူမှုကိုပို့ပြီးတော့ဟိုထိန်းချုပ်ရတာခက်မယ်လို့ကျွန်တော်ကမြင်တယ်။အဲဆွေမျိုးသားချင်းမဟုတ်တဲ့လူတွေကိုကိုရေးအရာရှိဖြစ်ခံထားမှသာလျှင်ကိုရေးအရာရှိကနေတစ်ချက်ဟိုတည်တည်သိလိုက်တဲ့အချက်လက်တွေကိုဝင်ကြီးနဲ့ပတ်သက်တဲ့ပြည်တော်စုအဆင့်အဖွဲ့အစည်းဝင်တွေနဲ့ပတ်သက်တဲ့တည်တည်သိလိုက်တဲ့အချက်တွေကိုသိနိုင်ပြီးတော့အရေးယူမှုပြညာပေးမှုအဲ့ဒီအပိုင်းတွေကိုထိထိရောက်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
သမရယုံရဲ့ညွှန်ကြားချက်ကိုသမရယုံဝင်ကြီးကိုယ်တိုင်လက်မှတ်ရေးထိုးထုတ်ပြန်ထားပေမဲ့လို့တကယ်လို့အစိုးရအဖွဲ့လွှတ်တော်တိုင်းဒေသကြီးအစိုးရအဖွဲ့တွေမှာကိုရေးအရာရှိကိုဆွေမျိုးနှီးဆက်တဲ့သူကိုခန့်အပ်ခဲ့မယ်ဆိုရင်ဘလို့အရေးယူဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ညွှန်ကြားချက်ထုတ်ပြန်ထားတာမျိုးတော့မတွေ့ရသေးပါဘူးရှင
်။မဆုမွန်ပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားကြံကာလကလေးကဖြစ်နေတဲ့တိုက်ပွဲတွေဟာအခုချိန်ထိဆက်လက်ဖြစ်ပွားနေတယ်လို့ရခိုင်တပ်ဘက်ကပြောပါတယ်။ နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ရှောင်ဒုက္ခသည်တထောင်နီးပါးလောက်ကိုလည်းယာယီခိုလုံရေးစခန်းဖွင့်လင့်ကယ်ဆယ်ထားရပါတယ်။တိုက်ပွဲတွေငြိမ်းအေးရေးအတွက်နိုင်ငံရေးအရဖြေရှင်းနိုင်တဲ့အခြေအနေမျိုးလိုအပ်တယ်လို့ရခိုင်လက်နက်ကင်တပ်ဘက်ကထောက်ပြပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထက်ကပြောပြပါမယ်။
ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားပြီးခဲ့တဲ့ရက်တွေကဆလာထိတ်တိုက်တိုက်ပွဲတွေမရှိပေမဲ့ရသေးတောင်မြို့နယ်နဲ့ဘူးဒီတောင်မြို့နယ်ကြားပုံနှကျွန်းမြို့နယ်အနီးကတောင်တန်းတွေပေါ်မှာတော့နှစ်ဖက်တို့စစ်ရေးတင်းမာနေစေဖြစ်ပါတယ်။မြန်မာတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ဂျိုးကြားပစ်ခတ်နေတယ်လို့ရခိုင်လက်နက်ကင်တပ်အေအေရဲ့ပြန်ကြားရေးတာဝန်ခံဦးခိုင်သုခကပြောပါတယ်။
ဒီနေ့လက်ရှိအခြေအနေကတော့တိုက်ပွဲကတော့နည်းနည်းငြင်းနေတယ်ဒါပေမဲ့လို့မြန်မာတပ်မတော်ဖက်ကနေအဲ့ဒီအရင်တိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ဟိုကြိုးကြိုးကြပစ်နေတာရှိတယ်ဘူးတီတော်မျိုးနေနဲ့ရေသေးတော်မျိုးနေကြားကအဲ့ဒီလောရမတောင်လမ်းတစ်လျှောက်ရဲ့နောက်ပြီးလို့ရှိရင်ဒီပုံနာကျမျိုးနေသေးကဟိုနတ်ပြေရွာတဝိုက်ပေါ့အဲ့ဒီနတ်ပြေရွာဒီလိုတဝိုက်ကတောင်လမ်းနေမှာဖြစ်နေတာတော့တိုက်ပွဲဖြစ်တာကတော့လွန်ခဲ့တဲ့16ရက်နေ့ကလေးကဖြစ်နေတာပေါ့လေ
ရခိုင်လက်နက်ကင်တပ်နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကတော့ဧပြီလ16ရက်နေ့ကဆက်လို့ဖြစ်ပွားခဲ့တာဖြစ်ပြီးနှစ်ဖက်ကြာဆုံးထိခိုက်မှုတွေလည်းရှိပါတယ်မြန်မာတပ်မတော်ဘက်ကယာယီတရင်မှုတဦးနဲ့စစ်တီတချို့ကြာဆုံးတယ်လို့တရဝင်းသတင်းထုတ်ပြန်ပါတယ်နှစ်ဖက်တိုက်ပွဲတွေပောက်ကွဲသံတွေပြစ်ခတ်သံတွေကြောင့်စစ်ရှောင်ဒုက္ခတွေတထောင်နီးပါးကိုလည်းစောင့်ရှောက်မှုပေးထားရပါတယ်ရသေးတောင်မြို့နယ်အုပ်ချုပ်ရေးမှူးဦးမောင်မောင်ကတော့စစ်ရှောင်နေအခြေအနေကိုအခုလိုပြောပြပါဗျ
။ဟောစစ်ဘေးရှောင်တာကတော့အလုံးပေါင်း3နေရပါဘို့။စစ်စစ်ပေါ်အင်တော်စုက62စုဟိုလူရေ428ရပါဘို့။ဟိုသူတို့ချားတော့တော်လို့ရအောင်အကုန်လုံးဆန်အိတ်တွေရောခေါဆွဲကြောက်တွေရောရတော့ကျွန်တော်တို့နှုတ်မုံတွေရောအကုန်စီစဉ်ပေးတာပေါ့လေ။အဒီနေ့လဲအစိုးရဘွဲကနေကျွန်တော်တို့ဝန်ကြီးနှစ်ယောက်အဲကျွန်တော်တို့အဲ့မှာသူတို့အိမ်တွေအိမ်တော်ဆန်ဒီအဲ့လိုမျိုးကျွန်တော်တို့ဟာပေါ့အကုန်လုံးသုံးဦးတည်းလေကျွန်တော်တို့တိုင်းအောင်ကို72ပြည်နှုံးနဲ့ဟိုအိန္ဒိယသူတို့ဟာပေါ့တိုင်းနှုံးနဲ့ထောက်ပံ့တာပေါ့လေစီတပိတ်တာနှုံးနဲ့
ဘူးတီတော်မြို့နယ်မှာလည်းစစ်ရှောင်ဒုက္ခသည်တွေကိုစောင့်ရှောက်ထားရပါတယ်အုတ်ချုပ်ရည်မှုဥတင်လက်ကအခုလို့ပြောပါတယ
်ဘယ်လောက်ရှိလဲဆိုတော့အိထောင်စုက132လူဦးရေက489လုံးလောက်တယ်ဆိုတာအခုလောလောဆယ်15ရက်စာတော့လုံလောက်နေပြီလူထားတဲ့ဟာလေးနဲ့ရွာလိုက်တဲ့လူတွေကျွန်တော်အစိုးရဖွဲ့လည်းထောက်ပတ်တယ်ဘူးရီတောင်နဲ့မောင်တော်နဲ့ဥပဒေပဲသူတို့သွားထောက်ပတ်တာတယ်ဘူးတဘောကတော့သူတို့တင်တဲ့အမှန်ကြားလို့သူတို့ကြောက်ပြီးတော့ခဏလာကြတာပေါ့နော
်မြန်မာနိုင်ငံမြောက်ပိုင်းမှာအခြေဆိုင်ပြီးရခိုင်ပြည်နယ်တဲကိုအခြေချလာခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA ဟာဖွဲ့စည်းခဲ့တာ9နှစ်အတွင်းရောက်ရှိလာပြီဖြစ်ပြီးဦးသိန်းစင်အစိုးရလက်ထက်မှာရခိုင်ပြည်နယ်တွင်တိုက်ပွဲတွေစပြီးဖြစ်လာခဲ့တာဖြစ်ပါတယ်။ဦးသိန်းစင်အစိုးရလက်ထက်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာပါဝင်ဆွေးနွေးခဲ့တာရှိပေမဲ့နောက်ပိုင်းအပြစ်ခတ်ရက်စဲရေးမှာတော့မြန်မာအစိုးရဘက်ကအေအေတပ်ဖွဲ့ကိုလက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖြစ်အသိအမှတ်မပြုပါဘူး။တောင်ချန်သူအဖွဲ့အဖြစ်တုံ့နှုံထားတာဖြစ်ပါတယ်။လက်ရှိအစိုးရလက်ထက်မှာလည်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုအဖြစ်လက်တင်ခံမလား၊လက်တင်မခံဘူးလား၊ဘလို့ပုံစံမျိုးနဲ့ဖြေရှင်းဆောင်ရွက်မလဲဆိုတဲ့တိကျတဲ့မူဝါဒမတွေ့ရသေးပါဘူး။ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကတော့ငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာအစိုးရနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့ရည်မှန်းထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမှကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်အဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အတင်းတော်ဆုံးလို့ယူဆကြပါသလဲ။တယောက်တစ်မျိုးအခေါ်အဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တောတာရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုကြပါတယ
်။အင်းနောက်ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ အခုတော့လေဘရောင်းဒေသအခြေအနေကိုလည်းကြည့်အောင်ပါဒေသခံတွေကန့်ကွက်တာဂျုံနေရာဆဲဖြစ်တဲ့စကိုင်းတိုင်းမုံရွာခံကလေဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေဒီကနေ့မှပဲဒေသခံလူထုနဲ့တွေ့ဆုံပြီးသဘောထားတွေမေးမြန်းခဲ့ပါတယ်အခြေအတင်ဖြစ်စရာတွေဂျုံနေရတဲ့စီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မတီရဲ့အကြံပြုချက်တွေကိုလက်တွေ့လိုက်နာအကောင့်ထဲဖော်နိုင်အောင်နီးလန်းရှာဖွေသွားမယ်လို့ဒေသခံနဲ့တွေ့ဆုံရမှာလွှတ်တော်ကိုယ်စားလှယ်တွေကကတိပြုပြောကြပါတယ် VOA မြန်မာပိုင်းသတင်းတော့မအေးမကသတင်းပေးပို့လာပါတယ
်လွှတ်တော်နားနေချိန်မှာပဲစကိုင်းတိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်နှစ်ဦးဟာယာနဲ့ချီရှိတဲ့ဒေသခံလူထုကိုတွေ့ဆုံခဲ့ပြီးလက်ပရောင်းတောင်ဒေသခံလူထုရဲ့နှစ်နာမှုတွေနဲ့ပတ်သက်လို့အချက်လက်ကောက်ခံခဲ့ပါတယ်ဒေသခံလူထုကတော့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုကြိုဆိုခဲ့ကြပြီးသူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ကြတယ်ဆိုပြီးလက်ပရောင်းတောင်ဇီရောချေးရွာစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ
်ဒီဤသူတို့အမှတ်တော့ဒီတိုင်းနဲ့ဒီလွှတ်တော်အမှတ်တွေကိုကြိုဆိုရဲဆိုတဲ့ဆိုင်းမုတ်တွေလည်းပါတယ်ဒီနောက်တော့ဒီဂျန်ချစ်ဆိုင်ရွက်တွေနဲ့ပေါ့ညာဒီလူထုကနေပြီးတော့ဒီချင်းဒီစီမံကိန်းလုံးဝဖျက်သိမ်းရို့ပုံမှန်တနေလေးရုပ်သိမ်းရို့ငဆွင့်မြေစာအစစ်ကံအစရှိတဲ့အဲ့အရာမျိုးဆိုင်းမုတ်တွေလည်းကင်ပြီးတော့ပေါ့ဟာဒီအရာတကယ်ဒီဒေသမှာလက်တွေ့လူထုတွေဟာခံစားနေရတဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုဒါသူတို့ကိုဆန္ဒပြခြင်းမဟုတ်ခင်းနဲ့ဒါဒီလွတ်တော်အမှတ်တွေပေါ့ဗျာတကယ်ဒီလွတ်တော်ထဲမှာဆွေးနွေးတဲ့အချိန်ခါမှာလည်းဒါတွေကိုသိရှိဖို့ရန်တော့အဓိကဆွေးနွေးကြရတယ်ပေါ့နော
်လက်ပရောင်းတောင်ကျင်းဒီစီမံကိန်းကြောင့်နင့်နာခဲ့ရတဲ့ဒေသခံတွေကတော့လွန်ခဲ့တဲ့နှစ်2012ခုနှစ်မတိုင်ခင်ကတည်းကဆန္ဒပြခဲ့ကြတာပါဒီအတွက်2012ခုနှစ်အတွင်းမှာအာဏာပိုင်တွေကအင်အားသုံးနေနေခဲ့တာကြောင့်တန်ဃာတော်တွေမီးလောင်ဒဏ်ရာတွေရခဲ့ကြသလိုအဲ့ဒီအချိန်ကတရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးကြရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုလိုက်နာအကောင့်ထဲပေါ်တဲ့ကော်မတီအနေနဲ့လုံဆောင်မှုတွေအားနည်းခဲ့တာကြောင့်အစိုးရတက်လက်ထက်မှာအသစ်ပြန်လည်ဖွဲ့စည်းဖို့ရှိတယ်လို့လည်းတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပြပါတယ
်။ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေဘလောက်ထိခိုက်တယ်လဲနင်းနာမှုအဲ့ဒီအရာတွေကိုအထောက်အထားနဲ့ပြနိုင်မှာနော်ကျွန်တော်တို့ကဒါလိုက်နာမှုမရှိဘူးနော်ဒါကြောင့်တရားဝင်တွေအဆွတ်ဆိုချင်းဒါဒီနေ့မှကျွန်တော်တို့ကအချိန်နဲ့ချိန်တုံးချိန်မလိုက်နာမှာဖြစ်သိမ်းလို့နော်ရက်တန့်လို့ရတဲ့အကြောင်းကျွန်တော်တို့ကတော့ပြောပါတယ်နော်ပြီးခဲ့တဲ့ကာလအတိုင်းတာရတော့လေဘရောင်းတောင်ဒီစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပေါ်ဆောင်ရေးကော်မတီနေနဲ့လုပ်ငန်းဆောင်ရွက်မှုကနည်းတယ်ဗျာနော်အဲ့တော့ပြည်သူလူထုကတကယ်စစ်မှန်စွာတင်နေခု2015နော်ကျွန်တော်တို့ရွေးကောက်ပွဲမှာတင်လိုက်တော့အခုဒီလေဘရောင်းတောင်ပေါ်ဆောင်ရေးကော်မတီနေကျွန်တော်အတိတ်ဖွဲ့ရတော့မှာအဲ့လိုအတိတ်ဖွဲ့ရတဲ့အခါကျမှဒီလေဘရောင်းတောင်ပေါ်ဆောင်ရေးကဘာဒီမလိုက်နာဘူးလိုက်နာတယ်အဲ့ချက်မှကျွန်တော်တို့တွေ့ရှိရမှာဖြစ်တယ်ဗျာ
ဒေသခံလူထုကတော့ NLD အစိုးရအသစ်ကိုယုံကြည်အားကိုးခဲ့ပြီးဒေသခံတွေရဲ့နှစ်နာမှုတွေကိုဘယ်လိုဖြေရှင်းပေးမလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြတယ်လို့လွတ်တော်ကိုယ်စားလှယ်တွေလာရောက်တဲ့အပေါ်မှာလဲကြိုဆိုခဲ့ကြတာပါဒီအတွက်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်ရင်းမှာဘာတွေဆက်လုပ်မလဲဆိုတာကိုလဲဒေါက်တာသိန်းနိုင်ကဆက်ပြောပြခဲ့ပါတယ
်ဟုတ်ကလွတ်တော်ပိုင်းရောကျွန်တော်တို့အခုလွတ်တော်ပိုင်းမှာကျွန်တော်တို့ရှင်းပြတာကနော်ကျွန်တော်ပြည်အောင်စုနော်လွတ်တော်ပေါ့ပြည်သူလွတ်တော်လဲပါလာဥဝန်လေးစောပါလာတော့ကျွန်တော်တို့လိုအပ်တဲ့ဥတွေတွေကိုဥတွေဖြစ်လာအောင်ဥဝန်လေးစောအနေနဲ့တင်ပြဖို့အစီအစဉ်ရှိတယ်လို့ဒီဥတွေတိုင်းလိုက်နာမှုရှိမရှိနော်ကျွန်တော်တို့ကမလိုက်နာတဲ့ကိစ္စတွေကိုတက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတိုင်းပြည်အစိုးရလိုက်နာအောင်ကျွန်တော်တို့ကဆယ်ဦးထိပ်တွေ့ဆက်ဆံရေးသွားမယ်။သွားလို့မှအစီအမပြေကျွန်တော်တိုင်းပြည်သားကြီးနဲ့ထိပ်တွေ့ဆက်ဆံပြီးတော့ကျွန်တော်သွားမယ်။သွားတဲ့ကိစ္စတွေမှာဒီနီးဦးတွေတိုင်းမလိုက်နာလို့ကျွန်တော်တို့ကုမ္ပဏီကမလိုက်နာရင်ကုမ္ပဏီကိုကျွန်တော်တို့ကဆွဆက်ပြစ်တင်တဲ့အဆင့်တွေထိကျွန်တော်တို့ black list ကိစ္စတွေထိကျွန်တော်တို့လွတ်တော်ကနေလုတ်ပေးမယ်အကြောင်းကျွန်တော်တို့ကဒီကိစ္စတွေဒီလိုလုတ်ဖို့အစီအစဉ်ရှိပါတယ်။
ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာဝန်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ကြပါတယ်။အရင်အစိုးရဟောင်းလက်ထက်မှာဒေသခံတွေကစီမံကိန်းနဲ့ပတ်သက်လို့အကြိမ်ပေါင်း290တဲ့မနဲ့ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အခုအစိုးရတက်ကကိုယ်စားလှယ်တွေကိုတော့ပထမဆုံးအကြိမ်ဖြစ်ဒေသခံတွေကကြိုဆိုခဲ့ကြပြီးဒေသခံတွေရဲ့နှင်နာမှုတွေကိုဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပကြခင်ဒုတိယနိုင်ဝက်မှာလဲသူယုံကြည်ရာဆိုတဲ့အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ် ခုတခါတော့ရန်ကုန်တိုင်းရဲ့စီးပွားရေးအလားအလာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာရန်ကုန်မြို့ကကုန်ထုတ်လွှတ်မှုလုပ်ငန်းတွေမှာအရေးကြီးတဲ့စက်မှုဇုံတွေဖွံ့ဖြိုးတိုးတက်စေဖို့အခြေခံအဆောက်အအုံဖွံ့ဖြိုးရေးနဲ့စနစ်တကျအခွန်စည်းကြပ်မှုတွေအပါအဝင်စီမံခန့်ခွဲမှုပုံစံအသစ်တွေနဲ့ဆောင်ရွက်သွားဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကကတိပေးပြောကြားလိုက်ပါတယ်။လုပ်ငန်းရှင်တွေဘက်ကလည်းစီးပွားရေးလုပ်ကိုင်ရာမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာတင်ပြကြပါတယ်။မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအဖွဲ့ချုပ်မှာတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့မမ်မီကကပြောပြပါမယ်
။ဒီကနေ့ကုန်သည်စက်မှုအသင်းချုပ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကကုန်သည်တွေနဲ့တွေ့ဆုံချိန်အခုလိုပြောဆိုခဲ့တာပါ။လက်ရှိမှာကုန်သွယ်မှုလုံငွေပြလျက်ရှိပြီးအစိုးရအနေနဲ့လုံငွေပြဘတ်ဂျက်နဲ့သာရပ်တည်နေရကြောင်းစီးပွားရေးလုပ်ငန်းတွေရှင်သန်ဖို့လိုအပ်နေကြောင်းစက်မှုဇုံတွေဖွံ့ဖြိုးတိုးတက်မှသာကုန်သွယ်မှုလုံငွေကိုကာမိနိုင်မှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာပါဒီလိုစက်မှုဇုံတွေဖွံ့ဖြိုးတိုးတက်ဖို့စတင်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကအခုလိုပြောပါတယ်
ကျွန်တော်တို့စက်မှုဇုံတွေကိုဘယ်လိုပြုပြင်ပြောင်းလဲပြီးကျွန်တော်တို့လုပ်တင်လဲဒီနေရာမှာစီမံခန့်ခွဲရေးအပိုင်းနဲ့ကျွန်တော်တို့လည်းစီကမ်းနိုင်တယ်လို့ပထမတစ်ဆင့်ဆက်လို့ရှိတယ်။ဒီအခြေခံအဆောက်အအုံတိုင်းကိုပြုပြောင်းလဲရေးကိုကျွန်တော်ဆက်လုပ်တယ်။ဘာကြောင့်လဲဆိုစီမံခန့်ခွဲရေးပိုင်းနဲ့စီကမ်းပိုင်းကျွန်တော်တို့ချက်ချင်းအကောင့်ချက်ပေါ်လို့ရတယ်
ဒီကနေ့တွေ့ဆုံချိန်မှာလုပ်ငန်းရှင်တွေဘက်ကစက်မှုဇုံတွင်းမှာဖြစ်ပေါ်နေတဲ့လျှက်စင်မီပြဿနာ၊ရေပြဿနာ၊ငွေကြေးမတည်ငြိမ်မှုပြဿနာတွေနဲ့ကျူးကျော်ကိစ္စတွေကိုတင်ပြခဲ့ပါတယ်။ဒီအပေါ်မှာဖြေရှင်းပေးနိုင်တာတွေကိုအစိုးရဘက်ကအမြန်ဆုံးဖြေရှင်းသွားမှာဖြစ်ပေမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အခွန်အောက်ပုံစံကိုလည်းစနစ်တကျဖြစ်အောင်ကောက်ခံသွားမယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်။အခွန်တန်းရှောင်မှုတွေမရှိအောင်လည်းစက်မှတ်လှုပ်ဆောင်သွားမယ်လို့သူကအခုလိုပြောဆိုလိုက်ပါသေးတယ
်။လုပ်ငန်းရှင်အစင်းရတဲ့၃မျိုးလောက်ဖြစ်တယ်။အတူကအခွန်ပြည့်နေပါဘာလို့လဲလုပ်ငန်းရှင်ကကိုယ်အမှန်တကယ်ရှိတဲ့စီရင်နိုင်ငံတော်ကိုခေါ်ဆောင်ဖို့စီရင်နိုင်ငံသားလူတွေနဲ့ဆိုလို့ရှိရင်လည်းတိုးပြလို့ဆိုရင်ကိုယ်လုပ်ငန်းကတိတ်ညံ့နေတယ်ဆိုရင်နိုင်ငံသားကကိုယ်နဲ့ဖယ်ထားပေါ့အောင်လို့အဲ့တော့အဲ့ဒီအခြေအနေဖြစ်နေတော့အခွန်ပြဿနာကကျွန်တော်တို့ရဲ့စီရင်အင်ပြဿနာနဲ့ဆက်စပ်အထူးကုန်ကြမ်းကိုကျွန်တော်တို့က free ပေးမယ်ဆိုရင်ကုန်ကြောတကယ်ထုတ်မှာလားဆိုတဲ့ပြဿနာကြတော့ဒါရှိအထူးကိစ္စလေးဆိုတော့အဲ့လိုအခြေအနေအရရက်တွေအတွက်ကျွန်တော်တို့စရင်းအင်းခိုင်ပါအောင်ကျွန်တော်ရန်ကုန်တိုင်းကိုကျွန်တော်တို့လုပ်ပါအဲ့ဒီစရင်းအင်းနဲ့အတူကျွန်တော်တို့အခွန်ပြဿနာကိုကျွန်တော်ရှင်းပေးကျွန်တော်တို့ရှိမှရှုံးပါလေဆိုတဲ့သူတွေချမ်းသာတယ
်ဆက်မှုကုံထုံးအသိဥက္ကဋ္ဌဦးစော်မင်းဝင်းကတော့အိမ်တွင်တနိုင်တပိုင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှသာစက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်မှဖြစ်တာကြောင့်အိမ်တွင်စီးပွားရေးလုပ်ငန်းတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းတွေကိုဖွံ့ဖြိုးတိုးတက်အောင်အစိုးရအနေနဲ့လှုပ်ဆောင်ပေးတင်တယ်လို့ထောက်ပြအကြံပေးခဲ့ပါတယ်။လက်ရှိမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့အိမ်တွင်စက်မှုလက်မှုလုပ်ငန်းဟာတထောင်ကျော်သာရှိတယ်လို့သူကပြောဆိုလိုက်ပါတယ်။ဒီ
မှာဖြစ်တဲ့ဘယ်နေရာမှာသွားပြီးတာပုံကြေးတင်ကြတယ်လို့ချက်စိတ်နဲ့ပါစုတော့အဲ့ဒါတော့တော်တော်လေးချက်ပါတယ်။နောက်ပြီးတော့ဒုမှရှိတဲ့ချက်စိတ်ကပြတ်တယ်။တစ်စိတ်ကရှိတာကိုယ့်ရဲ့ကွာလေပါဝါဘက်ကိုတော့လည်းခါကြတော့ဈေးကြီးပါလေ။နောက်ကွာလေဒီနေ့စင်ကမှာငွေချေးတိုင်းမှုဖြစ်တဲ့။ဒီနေ့ SME တွေကျွန်တော်များလားကျွန်တော်လာမင်းလည်းဒီလိုပဲကျွန်တော်များလားပြောငွေချေးကြီးနေမှကြည့်မယ်ကျွန်တော်တို့တက်အောင်လုပ်ပါလို့ဆိုဘူးမှဖြစ်နိုင်။တရားမဝင်တဲ့ illegal trade တောင်ဝင်လာတဲ့စားတောက်တွေကျွန်တော်တို့လည်းအမြင်လက်ပြေးနေပါပဲ။စက်မှုလုပ်ငန်းရှင်တွေပဲကဲဖြစ်ပါလေ။ဒါလည်းကျွန်တော်ဖြတ်တဲ့စဉ်းစားပြီးကျွန်တော်တို့အသေးစားလာစားစားတောက်ကုန်တွေထုတ်လုပ်တဲ့အရှင်တာမို့လုပ်ဖို့လိုပါတယ်
စက်မှုဇုံနယ်မြေတွေမှာကျူးကျော်အိမ်တွေဝင်ရောက်နေမှုနဲ့ပတ်သက်ပြီးစက်မှုဇုံအသေးသေးကတင်ပြလာတဲ့အပေါ်မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကျူးကျော်နေသူစည်ရင်နဲ့ဘလို့ကြောင့်ကျူးကျော်နေရတယ်လဲဆိုတာကိုတိကျစွာစည်ရင်ကောက်ခံသွားပြီးမှသာသက်ဆိုင်ရာနေရာတွေမှာစနစ်တကျစီစဉ်ဆောင်ရွက်ပေးမယ်လို့သူကပြောပါတယ်။ဒီကနေ့ဝန်ကြီးချုပ်ကစက်မှုဇုံလုပ်ငန်းရှင်တွေကိုတွစ်ဆုံတဲ့အပေါ်မှာလုပ်ငန်းရှင်အများစုကတော့ကြိုးစားကြပါတယ်။ဘယ်လောက်အတိုင်းအတာထိဝန်ကြီးချုပ်အနေနဲ့ဖြေရှင်းပေးနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့သုံးသပ်နေကြပါတယ်ရှင်။
မိခရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မောင်စံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာပါအခုဒုတိယနိုင်ခွဲအတွင်းမှာတော့စီဝိုင်းကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါရီပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒါနရဲ့ပန်ချတော့နတ်တီကကြားနိုင်တယ်အလရဲ့အတော်တကအတန်ကြလို့ဗမာဘုံကကြားနိုင်တယ
်။ဆိုင်းစရာနေဝင်းမြစ်ရဲ့ဘာရီယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်။မြန်မာနိုင်ငံတွင်းနေ့စဉ်ဆန်ဝယ်ယူစားသုံးမှုနှုန်းပုံမူတိကျစွာသိရှိနိုင်ရေးအတွက်မြန်မာနိုင်ငံဆန်စပါးအသင်းချုပ်ကဥဆောင်ပြီးပြည်내တိုင်းဒေသကြီး14ခုအတွင်းမှာရှိတဲ့မိသားစုပေါင်း 4,000 ထံကနေပထမဆုံးအကြိမ်စစ်တမ်းကောက်ယူဖို့ပြင်ဆင်နေပြီဖြစ်ပါတယ်ဒီစစ်တမ်းကို EP နဲ့မေလ2လအတွင်းကျင်းပသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆန်စပါးအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်မြန်မာနိုင်ငံဆန်စပါးအသင်းချုပ်အနေနဲ့ဒီစစ်တမ်းကနေဘယ်လိုရလဒ်တွေထွက်ပေါ်လာဖို့မျှော်လင့်ထားသလဲဆိုတာကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကမေးမြန်းတင်ဆက်ထားပါတယ်
မနက်ကမှဆန်စားသုံးမှုနဲ့ပတ်သက်ပြီးတော့အခုလိုစစ်တမ်းကောက်ယူတာဒါပထမဆုံးလားဆရာ
ဆန်စားသုံးမှုနဲ့ပတ်သက်ရင်တော့လေဒါနိုင်ငံလုံးကြီးတာကောက်တာတော့ဒါတော့ဘယ်လိုလုပ်ရင်ကောက်တာပေါ့နော်အရင်တော့ကျွန်တော်ကခံမှန်းပြီးတွက်ချက်တာပေါ့နော
်ဆရာတို့ဒီလိုမျိုးစစ်တမ်းကောက်ယူတာကဘာရည်ရွယ်ချက်တွေရှိပါသလဲဆရာဘာတွေများဒီကနေပြီးတော့ရယူနိုင်ဖို့မျှော်လင့်ပါသလဲ
ကျွန်တော်ကအရင်တော့ဒီခံမှန်းပြီးအားလုံးကောက်တဲ့ခါကျတော့တွက်ချက်တဲ့ခါကျတော့ကျွန်တော်ကဒီဆန်ဘယ်လောက်စပါးဘယ်လောက်ထွက်တယ်ဘယ်လောက်စားသုံးတယ်ဘယ်လောက်ကိုရှာနေကျွန်တော်တို့ကခံမှန်းတာပေါ့နော်ကျွန်တော်တို့စီမှာတော့ဟိုစပါးစံတန်းကြီး14တန်းလောက်ထွက်တယ်စားသုံးမှုကကျွန်တော်က12တန်းလောက်ရှိ2တန်းလောက်ပူတယ်ဆိုပြီးကျွန်တော်ခံမှန်းပြီးပြောကြတာအဲတကယ်ပူမပူဆိုတာလည်းတက်တာရှိတာပေါ့နော်ကျွန်တော်က2တန်းပူရဲ့ export လုပ်လို့ရတယ်2တန်းပူလို့ရတယ်ပြောကြတာတန်းကလည်း2တန်းပေါ့အဲတော့ကျွန်တော်ကဒီချိန်မှာတော့ပြဿနာပါရှိတယ်ဆိုရင်ဒါဒီညမှာလည်းဒီ El Niño ဖြစ်ပြီးပါလေဒါပဲကမ္ဘာဆိုင်ရခရာ sorry ဖြစ်နေတယ်လို့ပြောကြတာလည်းရှိရပါတော့အဲကျွန်တော်တို့ဒီမှာတကယ်တမ်းပူပူလာလားမပူလာလားသိကြမသိဘူးเนาะအဲစားသုံးမှုကလည်းကျွန်တော်ပုံမှန်နဲ့ကဘာမှအများဆုံးသူသတ်မှတ်ထားတယ်ပေါ့เนาะအဲတကယ်စားလားမစားလားခုကလည်းမလဲဆိုရင်ကျွန်တော်တို့ကဒီမှာနိုင်ငံမှာလည်းတကယ်နဲ့စားသုံးမှုပုံစံကြီးတောင်းလာတယ်ပေါ့เนาะဥပမာဆိုတော့ကျွန်တော်ရန်ကုန်မြို့လိုမန္တလေးမြို့လိုဆိုရင်တော့စားသုံးမှုပုံစံကမနေ့တတိယကိုသုံးတဲ့ကျွန်တော်ကတကယ်နဲ့စံမစားတော့ဘူးเนาะမနေ့ပိုင်းဆိုရင်ကျွန်တော်တခြားအစားစားကြတာများတယ်ပေါ့နော်။ရန်ကုန်ဆိုရင်လူကြီးကဒီ၅တန်းကျော်၆တန်းလေးပါရှိတယ်ဆိုတော့ဒါနဲ့တန်းပါဆန်ပေါ့။အဲတော့ကျွန်တော်ကဒါရည်ဒီကြတိမှာခါကြမှာကျွန်တော်ကခုနဟိုကျွန်တော်တို့ပြန်ဆန်ထားရဆိုရင်ဘယ်လောက်ထားတင်လဲ။ဒလစာထားမှန်းဒလစာထားမှန်းဒလစာဘယ်လောက်ကုန်မလဲ။စားစီပေါ့နော်ဒါတွေတွက်ချက်လို့ရမယ်။ဒီဘက်မှာလည်းဟိုရှန်တယ်မဟုတ်ဘူးရှန်မှုဆိုရတယ်ဒါတွက်ချက်လို့ရမယ်လို့ကျွန်တော်မြင်ပါတယ်။
ကျွန်တော်တို့သိရတာကဆရာတို့အခုစစ်တမ်းကောက်မြန်မာနိုင်ငံစံစဘာတင်းချုပ်ကကောက်မဲ့စစ်တမ်းကဟိုအဓိကဘလို့အချက်တွေပေါ့အခြေခံပြီးကောက်ပါမလဲဆရာကျွန်တော်တို့သိထားတဲ့အချက်တွေနဲ့တဘောကဝင်ငွေဟောပေါ့ဘလောက်စားသုံးတယ်လဲဝင်ငွေဘလောက်ရှိတယ်လဲဘလို့စံမျိုးစားတယ်လဲဆိုတာတွေလားဒါမှဘလို့အချက်တွေပေါ့အခြေခံပြီးဆရာတို့ဟိုပေါ့စစ်တမ်းကောက်တဲ့အချက်တွေကဘလို့အချက်တွေလဲဆရာ
ပါတာတော့ခေါနာစံစားသုံးမှုတွေကျွန်တော်တို့ပါတယ်ဒါကမှလည်းခေါနာအဲ့တော့ဒီ site ကိုလေနမားရေဘလောက်ဆိုက်ကြတယ်ဘုံဝင်ငွေဘလောက်ရတယ်နောက်ကျွန်တော်ရဲ့ဝင်ငွေရဲ့ဘလောက်ရတယ်တော့ကအစားအစာပေါ်မီကိုနေရတယ်ပေါ့နော်ဆိုတော့ဝင်ငွေရဲ့300ရယ်တော့က200ရယ်တော့ကဆန်တော့သုံးဆွဲနေရတယ်ဆောင်းတကယ်လို့များကျွန်တော်ကဆန်နောက်စားလုံးနဲ့ကျွန်တော်တို့ဆန်တစ်ပါးမျိုးစားပေါ့နော်ဆောင်းတကယ်လို့ကိုကလက်ရှိစားလုံးနေရတဲ့ဥစ္စာပဲတုံးမို့ဒီရဲ့ဝင်ငွေပူရရင်တော့ဘလို့ဆန်မျိုးကြောင်းနဲ့စားတော့မယ်ဆိုတာပေါ့နော်အဲ့ဒီပါပါတယ်နောက်တော့လက်ရှိကျွန်တော်ဖြေဆိုတဲ့လူတွေရေခံဆက်လက်တွေဖြစ်နေပညာရေးချင်းတို့တော့ဒုရင်းဝင်ငွေတို့ဒါတွေရတဲ့လူတွေရောပါသွားပြီးသားဖြစ်မှာပေါ့နော
်အခုလိုမျိုးစစ်တမ်းကောက်ယူလိုက်တဲ့အတွက်သဘောကလည်းတမားတွေတနည်းမှာဘယ်နဲ့အေကထွက်တဲ့အဲ့ဒီဟာသူတို့အရင်ဘက်ကိုဘယ်လောက်ဘယ်နေရာခံတော့ပြန်ပါတယ်သူတို့အမြတ်ကဘယ်လောက်ရတယ်မိသားစုစားသုံးစရာဘယ်လောက်ကုန်လဲဆိုတော့အဲ့လိုမျိုးတွေတိလာပြီဆိုရင်ဆရာတို့ကလည်းတမားတွေဝင်ငွေတိုးအောင် မျိုးကောင်းတဲ့စပားတွေစိုက်နိုင်အောင်ဆရာတို့ကုညီထောက်ပံ့ပေးဖို့ဒါမှမဟုတ်နီလန်းရှာပေးဖို့ပံ့ပိုးပေးဖို့တွေရှိသလားနောက်တစ်ဖက်မှာအဲ့ဒီဟာနဲ့စန့်ကျင်ဘက်ဟိုဖြစ်တာဒီစားသုံးသူတွေဘက်ကရောဘယ်လိုသဘောထားမလဲစားသုံးသူတွေအကုန်ကြတက်တာအောင်ဘယ်လိုဆန်နေကိုအကျိုးဝါပေါ့အာဟာရပိုရှိအောင်စားသုံးမယ်ဆိုတာတွေရောဆရာတို့အဲ့နောက်ဆက်တွဲတွေပါလာမလားဆရာ
ကျွန်တော်ကတော့ဒါတော့စစ်တမ်းကောက်တဲ့ကိစ္စတော့ဒါလက်ရှိအခြေအနေမှာဟိုသိရှိအောင်လုပ်တဲ့ဟာပဲပေါ့နော်အဲ့တော့လည်းပေါ်အခြေခံပြီးတော့မှဒါကျွန်တော်တို့ကတော့ဒီလေသမားရဲ့အနေနဲ့ခုနလက်ရှိအနေထားမှာဟိုဖြစ်ဖြစ်နဲ့ဈေးတခုပေါ့ဗျာဟိုကျွန်တော်ကနှစ်ပိုင်းဖြစ်နေအောင်လေသမားရဲ့ကတော့စံလေးစပါးလေးကြတာတော့ဒီလိုတွေအဆင်ပြေဒီလိုလည်းပဲတစ်ဖက်မှာစားသုံးတဲ့ဒီလိုအနေနဲ့ကြတော့ဒီစပါးလေးစံလေးကြတဲ့ကိစ္စလို့တော့ကဘလောက်ပါတယ်ဖြစ်နေလဲပေါ့အဲ့ဒီအချိန်မှာကျွန်တော်က equilibrium မျှကြည့်ရအောင်တော့ဆောင်ရွက်ဖို့လိုတာပေါ့နော်အဲ့တော့ကျွန်တော်တို့ကဒီဒေတာရရတဲ့အတွက်ကြောင့်မို့လို့ဒါနိုင်တော့ဟုတ်ကဲ့ဒီတော့မဲ့ဒါသွားတဲ့ဦးနဲ့ကျွန်တော်ညီနိုင်ပြီးဆောင်ရွက်သွားမှာပေါ့နော်။နော်နိုင်ကဖွဲ့စည်းနေ။သွားတော့ကျွန်တော်တို့စိုက်ကျိုးနေရဘလိုမျိုးတွေစိုက်နေရနေကြတဲ့ပြည်သူရဲ့ရေးကွက်လိုအပ်ချက်ကဘလိုလဘာမျိုးတွေလိုအပ်တယ်။အဲဒါကကျွန်တော်ကပြည်တွင်းမှာတော့ဘလောက်စားသုံးတာတည်ကြတဲ့ကြောင်းမလို့ကျွန်တော်ကဒီကဟိုဘလောက်ရောင်းချလို့ရတယ်။အဲရောင်းချလို့ရတဲ့ရေးကွက်ကိုလိုလို့မယ်ပေါ့နော်။ဒါတွေကိုကျွန်တော်တို့ကသိရှိရမှာဖြစ်တယ်။နောက်တစ်ခါလည်းဓမ္မတွေကိုအတွက်လည်းခုနပြောတဲ့ဘလိုဒီကွယ်လိုရရှိတဲ့မျိုးတွေကိုကြောင်းလဲဆိုင်ကူးနေအောင်ကျွန်တော်ကကူညီပေးဖို့အစီအစဉ်ရှိပါတယ်။အဲ့တော့ဒီဘက်မှာလည်းကျွန်တော်ပါရလုပ်နေရဆိုရင်ကျွန်တော်အားဖြင့်အားရဆန်ပေါ့နော်။ဒါလည်းကျွန်တော်တို့ဒီ list ဖန်နေကျွန်တော်ကူညီနေပဲကျွန်တော်တို့ဆောင်ရွက်နေတာမျိုးတွေရှိပါတယ်။ဒါတော့ကျွန်တော်ကဒီဆန်ထဲမှာအားရကြရီစုံပေါင်းထည့်သွင်းနေပြီးတော့မှပြီးခဲ့တဲ့ဒီရပိုင်းတွေမှာပဲဒါစတင်မိတ်ဆက်တဲ့အခမ်းအနားလေးလုပ်ခဲ့တာရှိပါတ
ယ်။ဆောစောဆရာပြောသလိုဆန်တွေကိုအားရရှိတဲ့ဆန်တွေလူလူအတွက်ပို့ပြီးတော့အကျိုးရှိတဲ့ဆန်တွေကိုသိပ္ပံနီးကြကြစိုက်ပျိုးထုတ်လုပ်နိုင်ဖို့အတွက်မြန်မာပြည်မှာအခုအစပျိုးပြီလို့ပြောလို့ရမလားဆရာ
ဟုတ်ကဲ့ပါကျွန်တော်တို့စပြီးတော့တောင်းလဲပြီးပါပြီဒါတော့လေကျွန်တော်တို့ကဟိုဒီလိုလေယာဉ်ကနေဖွံ့ဖြိုးတိုးတက်မှုဆိုတော့အဓိကဥဆောင်မှာတော့အစိုးရပေါ့ဗျနိုင်ငံတည်းပေါ့နော်အဲကျွန်တော်ကအခုလာနေအစိုးရအတွက်ကတော့ဒါကျွန်တော်ရပ်ဖက်အဖွဲ့ကြီးရပ်ဖက်အတင်းအဖွဲ့ကြီးနောက်တောင်းလဲသမားတွေနောက်ကျန်တဲ့ဒီစိုက်ပျိုးနီးလို့လောက်ကနေလူတွေနဲ့ကိုယ်ပြီးတော့မှပူပေါင်းဆောင်ရွက်ပြီးတော့မှနိုင်ငံဖွဲ့စည်းအနေနဲ့ကိုယ်ပြီးပူပေါင်းဆောင်ရွက်လာနိုင်မယ်လို့မြင်ပါတယ်။အစိုးရအနေနဲ့ဥဆောင်မှုမပေးနိုင်ဘူးဆိုရင်တော့ကျွန်တော်ကပူပေါင်းအခက်ပါ။နိုင်ငံဖွဲ့စည်းတွေရတဲ့အစိုးရစီပဲသွားတာပေါ့နော်။အစိုးရအစိုးရရဲ့လျှာစိုက်ပျိုးရေးဆိုင်ရာဝန်ကြီးဌာနသူတို့ရဲ့ interest ဆိုနော်။စိတ်ဝင်စားမှုပေါ်မူတည်တယ်။သူစိတ်ဝင်စားတာဒီအမျိုးမဟုတ်ဘဲနဲ့တခြားမျိုးတွေစိတ်ဝင်စားတယ်ဥပမာဆိုကျွန်တော်ဆက်မျိုးတွေဘလဲတွေလာလို့စိတ်ဝင်စားတယ်ဆိုတော့ဒီဘက်ကျန်တဲ့အပိုင်းတွေကိုရောက်မလာဘူးဖြစ်တာပေါ့နော်။
ဟုတ်ကဲ့ဆရာဒီဟိုစစ်တမ်းအတွက်ကုန်ကြစရိတ်ဘာညာအားလုံးကတော့မြန်မာနိုင်ငံစံစပါအသင်းချုပ်ကပဲကုန်ကြခံမှာပ
ါသူစစ်တမ်းကောက်တာတော့လက်ရှိပေါ့နော်ကျွန်တော်တို့ဒီစံစပါအသင်းချုပ်ကဥဆောင်ပြီးတော့ဒါဆိုင်ကုန်နဲ့တင်းနေတယ်နောက်တစ်ခါစစ်တမ်းကောက်တဲ့အဖွဲ့အစည်းကတော့ဒါဆက်ကြီးတက်လို့ဒါနေရာစည်းဝါဌာနအနေပြီးတော့ဒီနောက်တာပေါ်မကတော့ဒါတော့တင်းနေလို့ဥဆောင်နေတယ်ဒီဆရာဆရာမတွေအကြောင်းသားတွေလည်းကျွန်တော်တို့ကောက်ကိုလုပ်နေရပါအဲတော့ကျွန်တော်တို့ကဒီစစ်တမ်းကတော့ဘာလို့ဖြစ်ဖြစ်ဒီတိုင်းမျိုးကဒီလူခွဲပြီးရောမယ်ဆိုတော့တော့တတော်တင်ရနေပြီးအောက်ကိုပြမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်။အဲဆိုတော့တဲ့နေနေလည်းပေါ့ဒီရတာလည်းဒီဒီကြရေပေါ့မူတည်ပြီးတော့မှတိုင်းမျိုးကဒီနေရာဆိုင်ဝေးကဏ္ဍအတွက်ဒေသမားတွေအတွက်တော့ကောင်းမွန်တဲ့မူဝါဒနဲ့အကောင်းဆုံးပေါ်နိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ကြိုက်တော်လို့ပါ။
ကိုယ်စားဝင်းလိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။မဆုမြတ်မွန်ကတင်ဆက်ထားတာပါ။
ကဘာပေါ်မှာမတန်ဆွမ်းတဲ့သူပေါင်းကတန်းတစ်ထောင်လောက်ရှိတယ်ဆိုပဲကိုသားညုံရေမတန်စွမ်းသူတွေအတွက်အလောက်ကင်ခွင့်လန်းကကြတော့အမေရိကန်လိုမျိုးနိုင်ငံမှာတော့မအပြည့်အဝမရကြဘူးတဲ့ကုလသမဂ္ဂရဲ့စည်ရင်းတွေအရဆိုရင်အမေရိကန်မှာရှိတဲ့မတန်စွမ်းသူ90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိအလုတ်လက်မဲ့ဖြစ်နေကြတာတဲ့
ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်ပိုတော်မှစိုးတည်တယ်မဆင်မြတ်မော်ရဲ့အလုတ်လက်မဲ့ဖြစ်နေတဲ့မတန်စွမ်းသူက80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းလောက်အထိကိုရှိနေတာတဲ့ဗျ
အဲ့လိုမျိုးမတန်ဆွမ်းဖြစ်နေကြတဲ့သူတွေအတွက်လိုအပ်တဲ့အထောက်အကူပစ္စည်းမျိုးတွေဆိုလို့ရှိရင်လေဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီလက်လန်းမိနိုင်တဲ့သူက9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်အထိပဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောတယ်ရှင
့်အဲ့ဒါကြောင့်မလို့လေသူတို့လိုမျိုးဒီကိုယ်လေးရပ်တည်နိုင်ဖို့အခက်ခဲရှိတဲ့မတန်ဆွမ်းသူတွေကိုနည်းပညာနဲ့အကူအညီတွေပေးဖို့ဆိုပြီးတော့ Google ကုမ္ပဏီက American Dollar 20အကုန်ခံပြီးတော့ထောက်ပံ့သွားမယ်လို့ကြေညာခဲ့တာပဲဗျ
ဟုတ်တယ်ကိုသားညုံရဲ့ဒီ Google ရဲ့ Prahita လုပ်ငန်းတွေကိုအာယုံဆိုင်လုပ်နေတဲ့ google.org အဖွဲ့အစည်းကနေပြီးတော့မတန်ဆွမ်းသူတွေအသုံးဝင်နိုင်မဲ့နည်းပညာတွေကိုတီထွင်ဖန်တီးနေတဲ့ Prahita အဖွဲ့အစည်းပေါင်း26ခုကိုရမုံငွေစုစုပေါင်းဒေါ်လာတန်း20ပေးမှာရှင့်အဲ့ထဲကအဖွဲ့6ခုဆိုလို့ရှိရင်တစ်ဖွဲ့တည်းကိုဒေါ်လာတစ်တန်းကျော်စီတောင်ရကြမယ်ရေဘူးရဆိုရင်တော့ဒီတစ်ဖွဲ့ကိုဒေါ်လာ9သိန်းခွဲရမုံငွေပေးမှာပေါ့
သူရမုံငွေပေးတဲ့အဖွဲ့တွေကနိုင်ငံပေါင်း90ကျော်မှရှိတဲ့မတန်ဆန်းသူတွေရဲ့အခြေအနေတွေတိုးတက်အောင်လို့ကူညီပေးနေတဲ့အဖွဲ့တွေဖြစ်တယ်လို့ google.org အဖွဲ့ကြီးကပြောတယ်မဆုမြတ်မောင
်မတန်ဆွမ်းသူတွေကိုကိုကိုပို့ပြီးတော့မှဒီအာကိုရက်တည်နိုင်ဖို့နဲ့အခွင့်အလမ်းတွေပို့ပြီးရှိလာစေဖို့ရည်ရွယ်တဲ့အဒီအစီအစဉ်ကသူတို့ရဲ့ Google Impact Challenge ဆိုတဲ့စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းပဲကိုသားညုံရဲ့အခုသူတို့ရမုံငွေပေးလိုက်တဲ့အဖွဲ့တွေကဒီမတန်ဆွမ်းသူတွေအတွက်ကူညီဖို့ကြိုးစားနေတဲ့အပိုင်းမှာကဏ္ဍ5မျိုးခွဲထားတဲ့ပညာရေးဆက်ဆံရေးလှုပ်ရှားသွားလာနိုင်ရေးအမိအခိုးကင်းကင်းနဲ့ရပ်တည်နိုင်ရေးနဲ့အလောက်အကန့်အခွင့်အလမ်းတွေရနိုင်ရေးဆိုပြီးတော့မှကဏ္ဍတွေကိုခွဲထားတာပ
ါဆင်းရဲမွေးတည်မှုနဲ့မညီမျှမှုကိုဖြည့်ရှင်းတဲ့နေရာမှာ Google ကနည်းပညာပြဿနာဖြည့်ရှင်းသလိုမျိုးဖြည့်ရှင်းရမယ်လို့မှတ်ယူထားတာဖြစ်တယ်လို့ Wired Magazine ရဲ့ဆောင်းပါးမှာသုံးသပ်ပါတယ်မတန်ဆွမ်းသူတွေလိုလိုအပ်ချက်တွေရှိနေတဲ့လူတွေအတွက်နည်းပညာတွေကိုစမ်းသစ်တီထွင်မှုတွေလုပ်ပြီးတော့တခြားသူတွေနဲ့ရင်မောင်တိုင်းနိုင်စေရမယ်ဆိုတာက Google ရဲ့ရည်မှန်ချက်တစ်ခုဖြစ်ပါတယ်တဲ့မတန်ဆွမ်းသူတွေရဲ့ဘဝတွေတိုးတက်စေဖို့ google.org ကနည်းပညာကျွမ်းကျင်မှုနဲ့ကူညီတဲ့နေရာမှာသူတို့အတွက်လည်းထူးခြားတဲ့စင်ခေါ်မှုတွေကိုကျင်းပစေတယ်မဟုတ်လားဗ
ျဝန်ဆောင်မှုနဲ့နည်းပညာအကျိုးကိုမတန်ဆွမ်းသူတွေပို့ပြီးတော့မှဒီကြဲကြဲပြန့်ပြန့်ရရှိခံစားနိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝတွေအနည်းနဲ့အများတိုးတက်လာနိုင်တယ်လို့ google.org ကပြောပါတယ်အဲဒါကြောင့်လဲအခုလိုမျိုးဒီ Prahita အဖွဲ့တွေကိုရန်မုံငွေတွေထောက်ပံ့ပေးပြီးတော့မှမတန်ဆွမ်းတဲ့သူတွေအတွက်အတားအဆီးအခက်အခဲဖြစ်နေတာတွေကိုကျော်လွှားနိုင်မဲ့နည်းပညာသုံးအကူအညီတွေကိုတီထွင်ဖန်တီးဖို့လောက်တာပါဆင်းရဲတဲ့နိုင်ငံတွေမှာပဲဖြစ်ဖြစ်ချမ်းသာတဲ့နိုင်ငံမှာပဲဖြစ်ဖြစ်ဒီမတန်ဆွမ်းသူတွေနဲ့တာမန်သူတွေကြားမှာရတဲ့အခွင့်အလမ်းတွေကတိတ်ကိုကွာနေပါတယ်အဲဒါကြောင့်မို့လို့ဒီကွာဟချက်တွေကိုနှဲသွားစေချင်တယ်လို့ Google Impact Challenge စီမံကိန်းရဲ့အကြီးအကဲ Bridget Hoyer Hosey Link ကပြောပါတယ်
မတန်ဆွမ်းသူတွေအတွက်အဖွဲ့အစည်း29ခုကနည်းပညာနဲ့အကူအညီပေးနိုင်မှုတီထွင်ဖန်တီးပေးနေတာကလည်းအမျိုးစုံပဲဗျမျက်မမြင်တွေအတွက်အွန်လိုင်းစာကြည့်တိုက်ကစလို့ရိုးရိုးဘိန်းတက်ကလတ်ထိုင်ကိုပို့ပြီးတော့လွယ်လွယ်ကူကူသွားနိုင်မဲ့စက်တက်ကလတ်ထိုင်ဖြစ်သွားအောင်လုပ်နိုင်မဲ့မောင်းနှင်အားတွေအထူးပါပါပါတယ
်သူတို့ရဲ့တီထွင်မှုတွေကဒီကမ္ဘာဒေတာအလိုက်နည်းနည်းတော့ကွာခြားတဲ့ဖွံ့ဖြိုးပြီးဒေတာတွေနဲ့ဖွံ့ဖြိုးဆဲဒေတာတွေမှာလိုအပ်ချက်တွေကမတူတော့ဖန်တီးမှုတွေကလည်းဒေတာအလိုက်လိုတဲ့အပိုင်းကိုအာရုံစိုက်ထားတာပါမြန်မာနိုင်ငံရှိတဲ့အာရှပစိဖိတ်ဒေသတွေအတွက်လုံမဲ့တီထွင်မှုတချို့ကိုပဲအခုအဓိကထားပြောပြရစီဒီဥပမာမတန်ဆွမ်းတဲ့သူတွေလှုပ်ရှားသွားလာနိုင်မှုမှာဒီအဓိကအားထားရတဲ့ဘိန်းတက်ကလတ်ထိုင်ဆိုပါတော့ဘိန်းတက်ကလတ်ထိုင်ပေါ်မှာထိုင်တဲ့သူရဲ့အခြေအနေပေါ်လိုက်ပြီးတော့မှပြုံးမကြအောင်လို့ဒီခန္ဓာကိုယ်ရွယ်ဆောင်မနေအောင်လို့ထိမ့်ပေးထားတဲ့ PSD လို့ခေါ်တဲ့ကပတ်မျိုးဖွံ့ဖြိုးဆဲနိုင်ငံတွေကဘိန်းတက်ကလတ်ထိုင်တုံးနေကြတဲ့သူအများစုမှမရှိကြပါဘူး။အဲဒါကြောင့်မို့လို့အဲ့ဒီ PSD ကပတ်တွေကိုတဦးချင်းစီရဲ့လိုအပ်ချက်ကိုလိုက်ပြီးတော့မှဒီသုံးဘက်မြန် 3D printer နဲ့ထုတ်ပေးနိုင်ဖို့အတွက် motivation ဆိုတဲ့အဖွဲ့ကလုပ်နေပါတယ်
။ UCP Wheels for Humanity ဆိုတဲ့ဒီ Prahita အဖွဲ့ကကြတော့ဘိန်းတက်ကလတ်ထိုင်တွေလှူနေတဲ့သူတွေအတွက်ဘလို့ဘိန်းတက်ကလတ်ထိုင်မျိုးတွေလှူတင်တယ်လဲဆိုတာကိုစဉ်းပြပေးပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာကအလှူရှင်တွေနိုင်ငံတကာအဖွဲ့အစည်းတွေအစိုးရတွေကဘိန်းတက်ကလတ်ထိုင်တွေလှူကြတာများတော့ဘယ်လိုမျိုးမတန်ဆွမ်းသူမျိုးအတွက်ဘယ်လိုဘိန်းတက်ကလတ်ထိုင်တွေလှူရဲဆိုတာအလှူရှင်တွေစီမှာစဉ်းရှိဖို့ရည်ကြည်တယ်ဗျအလှူရတဲ့သူတွေအတွက်ကလည်းအန်ကိုက်တဲ့ဘိန်းတက်ကလတ်ထိုင်မျိုးရမှာပဲသူတို့အတွက်တကယ့်ကိုအကျိုးရှိမှာမဟုတ်လားအဲဒါကြောင့်မလို့ UCP Wheels for Humanity အဖွဲ့ကဘိန်းတက်ကလတ်ထိုင်တွေရဲ့အသုံးချမှုကိုစင်ဆာတွေသုံးပြီးတော့စဉ်းပြုစုတယ်နောက်ဘိန်းတက်ကလတ်ထိုင်သုံးနေတဲ့သူတွေကိုလည်းသူတို့ရဲ့အတွေ့အကြုံကို text message နဲ့စစ်တမ်းကောက်တဲ့စနစ်ကိုလုပ်နေပါတယ်။သူတို့ရသမျှအချက်လက်တွေကို online ပေါ်မှာစာရင်းပြုစုထားပြီးရင်ဘိန်းတက်ကလတ်ထိုင်လှူမဲ့လှူရှင်တွေအစိုးရတွေကမဝဲခင်မှာလေ့လာသုံးသပ်နိုင်အောင်ဖြစ်တဲ့တဲ့
။ Wheel map ဆိုတဲ့အဖွဲ့ကကြတော့လေဘိန်းတက်ကလတ်ထိုင်နဲ့သွားလာနေရတဲ့သူတွေသွားရလာရပို့ပြီးတော့လွယ်ကူစေအောင်လို့ကမ္ဘာတဝန်းကဒီအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘယ်နားမှာဘာရှိတယ်ဆိုတာကိုသိအောင်လို့စာရင်းပြုစုနေပြီးတော့ဒီမတန်ဆွမ်းသူတွေအတွက်လှုပ်ထားတဲ့ app တို့website တို့မှာတုံးလို့ရအောင်လို့လုပ်နေတာပါမတန်ဆွမ်းသူတွေသွားလာတဲ့အခါမှာဘယ်နားမှာဘာတွေရှိတယ်ဆိုတာကြိုသိပြီးတော့ခရီးကိုကြိုတင်စီစဉ်နိုင်အောင်လို့ပါတဲ့ google.org ရဲ့အပြောအရကတော့နောက်နှစ်နှစ်အတွင်းမှာဒီဘိန်းတက်ကလတ်ထိုင်နဲ့မတန်ဆွမ်းသူတွေအတွက်ကဘာပေါ်ကနေရာပေါင်းတသန်းလောက်နဲ့ပတ်သက်တဲ့အချက်အလက်တွေကို wheel map ကပြုစုပေးမယ်လို့ပြောတယ်ရှင
် google.org ကထောက်ပံ့ရမုံငွေပေးတဲ့တင်မှာအိန္ဒိယကအဖွဲ့တစ်ခုလည်းပါတယ်ဗျLeprosy Mission Trust India ဆိုတဲ့အဖွဲ့ကအနာကြီးရောဂါတွေလမ်းလျှောက်နှိမ့်အောင်ခြေထောက်တွေကိုသုံးသပ်မြင်စကန်ဖတ်ပြီးတော့ 3D printer နဲ့ဖက်နှက်တွေထုတ်ပေးနိုင်အောင်တီထွင်တာပါ။အိ အိန္ဒိယမှာရှိတဲ့အနာဂျီယောဂသည်ဆေးရုံနှစ်ခုနဲ့လည်းချိတ်ဆက်ပြီးတော့အနာဂျီယောဂသည်တွေအတွက်ဖနက်ဒီဇိုင်းဖနက်ထုတ်လုပ်ရေးတွေကိုပါအစံစလုပ်နေပြီဗ
ျအခုပြောခဲ့တာတွေကဒီ google.org ရဲ့ထောက်ပံ့ရန်ပုံငွေနဲ့ပရဟိတအဖွဲ့တချို့ဤပညာကိုအသုံးချပြီးတော့မှမတန်ဇွမ်းသူတွေအတွက်အကျိုးရှိစေမဲ့တီထွင်ဖန်တီးမှုလုပ်နေတာတချို့ပါအခုလိုမျိုးဒီဤပညာကုမ္ပဏီကြီးတွေကမတန်ဇွမ်းသူတွေအတွက်ကိုငွေကြေးအများကြီးအကုန်ခံပြီးတော့တီထွင်မှုတွေထောက်ပံ့ပေးနေတာတွေကတော့အသေးစားမဟုတ်ပါဘူး။နောက်ပြီးတော့ဒီ Mark Zuckerberg တို့ Bill Gates တို့လိုမျိုးနာမည်ကြီးဤပညာကုမ္ပဏီအကြီးအကဲတွေကလည်းသူတို့ရဲ့ကိုယ်ပိုင်ကျွယ်ဝမှုတွေကိုပရဟိတလုပ်ငန်းတွေအတွက်လှူဒါန်းနေကြတာကလည်းအများအသိပါ။အခုလည်းဒီ google.org ကပေးတဲ့ရန်ပုံငွေနဲ့ဖန်တီးမှုတွေကအားလုံးအောင်မြင်မယ်မအောင်မြင်ဘူးဆိုတာကတက်အံမပြောနိုင်ပါဘူး။ဒါပေမဲ့လည်းဤပညာနဲ့ပရဟိတလုပ်ငန်းတွေကိုဘလို့ကူညီနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Wired Magazine ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။မဆူမြင့်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်တာပါ။
လာပါအားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေရှင်ဒီတစ်ပတ်တက်တက်အောင်သတင်းလာမှာတော့ဗြိတိန်နိုင်ငံကဒုတိယမြအလစ်ဇဘက်ဘီရင်မာကြီးရဲ့တက်တော်90ပြည့်မွေးနေ့ပွဲပြီးတော့မက်ဒန်တူးဆော့ပြတိုက်ရောက်အိန္ဒိယဝန်ကြီးချုပ်ရဲ့ပုံတူသစ်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါဗြိတိန်နိုင်ငံကဒုတိယမြအလစ်ဇဘက်ဘီရင်မာကြီးရဲ့တက်တော်90ပြည့်မွေးနေ့ပွဲကိုကြာတာပြင်းလေးကကျင်းပခဲ့ပါတယ်။အသက်အကြီးဆုံးနဲ့နန်းသက်အရှိဆုံးအလစ်ဇဘက်ဘီရင်မကြီးဟာသူ့ရဲ့မွေးနေ့မှာဝင်းဆာရဲလိုက်ကိုလာပြီးတော့ဆုတောင်းပေးကြတဲ့သူတွေကိုနှုတ်ဆက်စကားပြောကြားသွားပါတယ်။ညပေါင်းများစွာတဲ့သူတွေဟာကိတ်မုတ်တွေမွေးနေ့ဆုတောင်းကပြားတွေဘောလုံးတွေယူနီယံကျက်အလံတွေကိုကင်ပြီးတော့ဘီရင်မကြီးနဲ့မတွေ့ရခင်နားရီပေါင်းအတော်ကြာကြာကလေးကအဆုဝေးပြီးတော့အဆောင်ဆိုင်နေခဲ့ကြတာပါ။မွေးနေ့မတိုင်ခင်ဗုဒ္ဓဦးနဲ့ညနေကတော့အလစ်ဇဘက်ဘီရင်မကြီးဟာကျင်းရတော်မင်းသားကြီးဖိလစ်နဲ့အတူဘတ်ရှဲရဲတိုင်းနာကတော်ဝင်စားလိုက်ကိုရောက်သွားခဲ့ပါတယ်။ဗြိတိန်တော်ဝင်စားလိုက်ရဲ့နှစ်900ပြည့်အထိမ်းအမှတ်အဖြစ်နဲ့စားလိုက်ကိုတွားရောက်တာဖြစ်ပြီးတော့စားလိုက်ပြီးမှစောင့်နေတဲ့ပရိသတ်ကတော့ဘီရင်မကြီးအတွက် Happy Birthday မင်္ဂလာမွေးနေ့ပါဆိုတဲ့သတင်းကိုတံပြိုင်တီဆိုရင်းနဲ့နှုတ်ခွန်းဆက်သခဲ့ပါတယ်။ကဘာကျော်လူပုံစံတူဖျောင်းပြတိုက်တွေပြသထားတဲ့မဒန်တူဆော်ဖျောင်းရုပ်တူပြတိုက်ကနိုင်ငံရေးခေါင်းဆောင်အစ်တရဲ့ပုံတွေကိုစင်ကာပူဟောင်ကောင်နဲ့ဘန်ကောက်ကပြတိုက်တွေမှာထပ်ပြီးတော့ပြသလိုက်ပြီးတော့ဒီထက်မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ရုပ်တူလည်းပါတာပါဒီလိုမျိုးဖျောင်းရုပ်တူထုဖို့အတွက်ပြတိုက်ကဗဘူးအမှုပညာရှင်တွေရှေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီဒီနေ့ဆန်းကထိုင်ပေးခဲ့ရတာပါအေပြီလ18ရက်နေ့ကညူဒေလီကိုရောက်လာတဲ့သူ့ရဲ့ပုံစံတူဖျောင်းရုပ်တူနဲ့မျက်နှာချင်းဆိုင်သူတို့တွေ့ကြပါတယ်ပြည်သူတွေရဲ့အစီအကံတယောက်ဖြစ်တဲ့ဝင်ကြီးချုပ်အနေနဲ့ကိုယ့်ရဲ့ဖျောင်းရုပ်တုကိုတွေးဆောင်ခွင့်ရလိုက်ပါပြီဒီထက်ပိုပြီးတော့ကျွန်တော်ဘာပြောရအောင်မှလဲလို့ဝင်ကြီးချုပ်အမိုးကြီးကဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောသွားခဲ့ပါတယ်လေးလကြောင်လို့ဖျောင်းရုပ်တုကိုထုစစ်တာစတာလင်ပေါင်တသိန်းခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ2,100ကျော်ကုန်ကြခဲ့ပါတယ်နေမြောက် People Magazine ကြီးရဲ့အဖုံမှာတော့ကမ္ဘာအလှဆုံးအမျိုးသမီးဖြစ်တဲ့ရုပ်ရှင်သရုပ်ဆောင် Jennifer Aniston ကိုရွေးချယ်လိုက်ပါတယ်။ Jennifer Aniston ကသူ့ကိုယ်သူလှောင်အောင်လို့ထိန်းထားဖို့ရုပ်ရှင်သရုပ်ဆောင်ဖြစ်တဲ့ဆလုပ်ကလေးကအာယုံဆိုင်လုံဆောင်ခဲ့တယ်လို့ဆိုပါတယ်။အခုအသက်အရွယ်မှာလည်းကျန်းမာအောင်တက်နိုင်ဆုံးစိတ်ချမ်းသာအောင်လို့နေတယ်ဆိုတဲ့အကြောင်းပြောသွားခဲ့ပါတယ်။အသက်35နှစ်အရွယ်ပြီးခဲ့တဲ့2004နှစ်တုန်းကလည်း Jennifer Aniston ကို People Magazine ကကမ္ဘာအလှဆုံးမင်းသမီးဖြစ်တဲ့ရွေးချယ်ခဲ့ဘူးတာပါ။အခုအသက်48နှစ်မှာထပ်ပြီးတော့ရွေးချယ်ခံရတော့သူဟာ People's Magazine ရဲ့အလှဆုံးအရွေးချယ်ခံရသူတွေထဲမှာဒုတိယအသက်ကြီးဆုံးမင်းသမီးလို့သတ်မှတ်လို့ရပါတယ်။သူထက်အသက်ကြီးပြီးတော့ရွေးချယ်ခံရတဲ့သူကတော့နာမည်ကျော်မင်းသမီး Sandra Bullock ပါ။အသက်50အရွယ်မှာ People's Magazine ကအလှဆုံးအမျိုးသမီးဖြစ်နေဖော်ပြတာခံခဲ့ရပါတယ်ရှင်။နာမည်ကျော် အော့စကာဆုရှင်ရုပ်ရှင်မင်းသားထောင်းမန့်ကိုဂုဏ်ပြုပြီးတော့သူ့ရဲ့နာမည်ကိုသုံးထားတဲ့ရုပ်ရှင်ပညာသင်ကြားရေးကျောင်းဆောင်တစ်ခုအိုဟိုင်းယိုပြည်နယ်ဒေတန်မြို့ရိုက်ပြည်နယ်တက္ကသိုလ်မှာအင်္ဂါနေ့ကဖွင့်လှစ်လိုက်ပါတယ်။မင်းသားကြီးထောင်းဟန့်ဆာ Forest Camp Philadelphia Bridge of Spines Apollo 13 Saving Private Ryan စတဲ့ကားပေါင်းများစွာနဲ့နာမည်ကြီးခဲ့ပြီးတော့1994ခုနှစ်ကတော့အကောင်းဆုံးသရုပ်ဆောင်အော့စကာဆုကို Forest Camp ရုပ်ရှင်ကနဲ့ရရှိခဲ့ပြီးတော့1995ခုနှစ်မှာလဲ Philadelphia ဇာတ်ကားနဲ့ထပ်ပြီးတော့ Oscar ဆုရခဲ့တာပါသူက Right ပြည်နယ်တက္ကသိုလ်ကထွက်ခဲ့တဲ့ကျောင်းသားဟောင်းတယောက်တော့မဟုတ်ပါဘူးဒါမဲ့လဲ Right ပြည်နယ်တက္ကသိုလ်ကဆရာဆရာမတွေနဲ့အတူလက်တွဲပြီးတော့ရန်မုံငွေပွဲတွေမှာပါဝင်တာတခြားလှုပ်ရှားမှုတွေမှာဝင်ပြီးတော့ကူညီပေးခဲ့တာတွေကြောင့်သူ့ရဲ့နာမည်နဲ့ကျောင်းဆောင်ကိုဂုဏ်ပြုဖို့ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်ကိုနာမည်နဲ့စာတင်ဆောင်တစ်ခုရှိလာတယ်ဆိုတာတော်တော်စိုးရိမ်စရာပါတော်ဝင်ကြီးတဲ့ကိစ္စဖြစ်ပါတယ်လို့သူကပြောသွားပါတယ်ကျူဘာနဲ့အမေရိကန်နှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်လည်စတင်ပြီးတဲ့နောက်ပထမဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကယဉ်ကျေးမှုအဖွဲ့တနင်္လာနေ့ကဟာဗာနာမှာရှိတဲ့အမှုပညာတက္ကသိုလ်ကိုသွားပြီးတော့လေ့လာကြပါတယ်အမှုပညာရှင် 33 ဦးပါတဲ့အမေရိကန်ယဉ်ကျေးမှုအဖွဲ့ထဲမှာတော့နာမည်ကြီးအဆိုတော်အာရှနဲ့ရုပ်တံအခန်းဆက်ဇလန်နေမှာနာမည်ကြီးနေတဲ့တရုတ်ဆောင်မင်းသားဂယ်ပန်တို့လိုက်ပါသွားခဲ့ပါတယ်။145ကီလိုမီတာမိုင်ပေါင်း90လောက်ဝေးတဲ့ကျူဘာနဲ့အမေရိကန်ပြည်အောင်စုကြမှာစစ်အေးခေတ်ကလေးကပိတ်ပင်ဟန်တာမှုတွေရှိခဲ့တာကြောင့်တနိုင်ငံအကြားတန်တမာအဆက်အသွယ်တွေပြတ်တောက်ပြီးတော့အမေရိကန်တော်တော်များများကျူဘာကိုမရောက်ဖူးကြပါဘူး။သမ္မတအိုဘားမားကတော့နှစ်ပေါင်း88နှစ်အတွင်းမှာကျူဘာကိုပထမဦးဆုံးသွားရောက်တဲ့တာဝန်ထမ်းဆောင်နေတဲ့သမ္မတတယောက်ဖြစ်ခဲ့ပါတယ်။အခုလိုမျိုးပြန်ပြီးတော့နှွေးထွေးလာတဲ့ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာအောင်လို့အမှုပညာကအားဖြည့်ပေးမယ်လို့လဲဟာဗာနာကိုသွားရောက်တဲ့အမေရိကန်အမှုပညာရှင်တွေနဲ့နိုင်ငံရေးခေါင်းဆောင်တွေကမျှော်လင့်ထားကြပါတယ်ရှင်။ဒီနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
တတရအောင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သူယုံကြည်ရာအစီအစဉ်မဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့စာရေးဆရာနေဝင်းမြင့်ဘာတွေဘလို့ယုံကြည်တယ်လဲဆိုတာကိုကြားရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်ဟောမှာယုံကြည်ရာတွေတော့များတာပေါ့ခင်ဗျာဒါပေမဲ့တစ်ယောက်လုံးကျွန်တော်ယုံကြည်ကြတာကိုပြောပါဆိုတော့မိချာကိုပြောရမှာပါမိသားရဲ့အနိတ္တမိသားရဲ့တကူမိသားရဲ့အဟုံးမိသားရဲ့စွန့်အဲဒါကိုကျွန်တော်ယုံကြည်ရပါပဲအရွယ်ရလာတော့မိသားကိုပို့ပြီးတော့ကျွန်တော်အလေးအနက်ရှိလာပါတယ်ဘဝကြီးဒီအဆုံးပေါ်ကျင်နေနေရတဲ့လူလောကကြီးမှာမိသားဟာတိတ်ကိုလိုအပ်ပါတယ်ခင်ဗျအထူးသဖြင့်ဒီနေ့သဘာဝကြီးအတွက်ပို့ပြီးလိုအပ်ပါတယ်လုံးလူကြီးတွေပြောတဲ့စကားရှိတယ်သူတို့တစ်ချက်လုံးသားထောင်ခဲ့တာပေါ့စီများကြီးတဲ့အတန်ဟာသုံးကဘုကကြားရတယ်မုတ်ချင်းကံကိုသုံးယူကနာကကြားရတယ်ဒါနရဲ့အတန်ကျတော့နတ်ကြီးကကြားနိုင်တယ်အလရဲ့အတော်ဘက်ကအတန်ကျတော့ဗြဟ္မဘုံကကြားနိုင်တယ်ဘာဝနာရဲ့အတန်ကျနိဗ္ဗာန်ကကြားနိုင်တယ်မေတ္တာရဲ့အတန်ကျတော့အနန္တစကြာဝဠာကကြားနိုင်တယ်ကျွန်တော်လူကြီးများပြောခဲ့ကြပါတယ်တမဲတဲ့လူပေါင်းဟာသောစီးမြင်မဲ့ဝါဒကြီးဆိုးတဲ့လူပေါင်းပဲဖြစ်ဖို့ရှိပါလေ။ဒါတို့ငယ်ငယ်ကမိဘများမမေ့မလျော့သူတင်ကြတဲ့ဆုံးအမလေးတွေမှာအိယာဝန်ပုံပြင်နေတဲ့ပါတတ်ပါလေ။ပုံပြင်ပေးတဲ့ message ကိုကြည့်ရင်အဆုံးမှာမေတ္တာအဖြစ်လူငယ်နဲ့ဆက်ရှိရမယ်၊ဆန္ဒနဲ့ဆက်ရှိရမယ်၊ဦးဇင်းစားနဲ့ဆက်ရှိရမယ်၊အချင်းချင်းဆောင်လျှောက်တဲ့စိတ်တမ်းကြတဲ့ဆက်ရှိရမယ်။ဘဝတော်တာမောဟကိုသိသိနိုင်လေသိရှိရမယ်။အရင်အမြဲတမ်းပုံပြင်နေနိုင်တဲ့ပေါင်းဆက်ဖို့ကျွန်တော်တို့တက်နေကြပါလေ။နည်းနည်းလေးနားလည်လာတော့မိဘတွေက
ရရှိရင်အောင်တော်မူခြင်း၈ပါးကိုမြဲပြောပြလို့ရှိပါလေ။မြစ်တဲ့အဖြစ်အောင်တော်မူခြင်းတွေပါပဲ။အလဘကဘလူးကိုအောင်တော်မူတယ်၊ဉာဏ်တော်ပဏ္ဏနဂါကိုအောင်တော်မူတယ်၊မနတ်ကိုအောင်တော်မူတယ်၊ဘကပြမာကိုအောင်တော်မူတယ်စသဖြင့်ဘုရားကိုရှင်သူပလင်လူကျင်သူကိုဘုရားရှင်ကမြစ်တန်နဲ့အောင်တော်မူခဲ့တာကျွန်တော်ရင်းနဲ့နှလုံးသားထဲရအောင်လို့ကြည့်ရပြောပြလို့ရှိပါလေ။ကျွန်တော်တို့ဆွေနှလုံးမှာလည်းဒီကောင်းဆက်ပဲတိတ်ကိုပဲစူးစူးနေနေရှိကြပါလေ။ဒါကြောင့်ဖျားရှင်ဖြစ်ကျင်တော်မူတဲ့ပါရမီ၁၀ပါးမှာမေတ္တာပါရမီဆိုတာပါရတွေ့ရပါလေ။ဒီဘဝရခဲ့တဲ့ပြောကြရင်ကျွန်တော်လေးထားရမယ်ချက်၃ချက်လောက်ရှိတယ်ဖြစ်ပါလေ။အခါကတော့အဝန်ကျင်ကိုလေးထားမှုလို့ခေါ်တဲ့လောကအဓိပတိဓမ္မကိုလေးထားမှုလို့ခေါ်နိုင်တဲ့ဓမ္မအဓိပတိနဲ့မိမိကိုယ်ကိုမိမိအလေးထားမှုခေါ်နိုင်တဲ့အတ္တအဓိပတိပါပဲ။မြတ်တမေရင်သူတော်ဘာစီစဉ်ကိုမတရားရခြင်းနဲ့အဘိဓါတရားတွေပွားများဖို့ပဲရှိပါလိမ့်မယ်။ဒီမုံမသက်စမှာအုံယုံပြည့်ပြည့်တည်းရှိမှုတွေကျွန်တော်တို့အရင်မြင်ရကြားခံစားနေရတယ်။လူချင်းချင်းကိုပဲတစ်ခက်တစ်ခက်ကပြည့်ရကလေးကိုလူစက်များကိုချွေးနေတယ်လို့ပြည့်ရချွေးနေချွေးနေကြတာလည်းများ။ဉာဏ်ကြောက်စရာကောင်းတာတွေ့နေရတယ်ကြားနေရပါတယ်။အယူဆချင်းထိတ်တိတ်ကျိုးနေကြတယ်။ဒီကျိမှုချင်းလည်းထိတ်တိတ်ကျိုးနေကြတယ်။လက်ဆက်ကြံကြမှုအောင်မှာဒီကြတဲ့ဟာပုံရှုနေရတဲ့အခြေအနေဖြစ်နေတယ်။ဘုရားစီဝါနဲ့ရှင်လာရင်ခိုင်းပြည်နိုင်ငံတွေမှာရောအစိုးရတွေမှာရောစီဝါရေးသမားတွေမှာရောဒီကြတဲ့ကိမဲ့နေကြပါလေ။ဒီကကိမဲ့နေကြတဲ့အတွက်လောကဟာအမြဲတမ်းပဲပြုပြည့်ဖြစ်နေရတယ်။အတ္တလုံးကျဲမှုနဲ့လူလောဘတွေရဲ့ထောက်လောင်မှုကိုအမြဲတမ်းပဲမငိမ့်နိုင်မတတ်နိုင်ဖြစ်နေကြရပါလေ။ဒီတန်ကိုသိမ့်ပါတဲ့လူတွေကအမြဲတမ်းခံနေကြရတယ်။အလိုရဖြစ်ဖြစ်ကျွန်တော်တို့ကထိုက်ကျဆင်းနေတဲ့ကမ္ဘာလောကကိုမြစ်တာလေးခုသောကြီးစင်ကပဲအိမရအောင်ဆောင်ခြင်းပေးနိုင်လိမ့်မယ်ဆိုတဲ့အချက်ကိုတော့ဖြင့်ကျွန်တော်ယုံကြည်ရှင်းပါပဲ
အဖက်စစ်ကျင်းဆက်နေတဲ့လူယုံကြည်ရခဏလေးဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ view ရနေမနေ့ဖြစ်မနေ့6989ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်ခုတော့သတင်းချင်းချုပ်ကိုမက်ခင်ကျူတွေးကတင်ပြပါမယ်
IS အစိုးရဖွဲ့တိုက်ဖျက်ရေးအတွက်ဆီးရီးယားနိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့တွေတွန်းမြစ်စေလွန်သွားဖို့ညွှန်ကြားထားတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပြီးတော့ဥရောပနိုင်ငံတွေအနေနဲ့လည်းညွန်ပေါင်းဖွဲ့ကိုတွန်းမြစ်ကူညီပေးသွားဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။ဒီလအစောပိုင်းတုန်းကလည်းဒီ IS ချေမှုန်းရေးအတွက်ကိုပဲအီရတ်မှာအမေရိကန်တပ်ဖွဲ့ဝင်အား200တွန်းမြစ်ချသွားမယ်လို့ကြေညာခဲ့တာရှိတယ်လို့အီရတ်မှာဒီ IS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေတွေကိုအီရတ်ဆိုရကပြန်လည်သိမ်းယူနိုင်အောင်တိုက်လေရင်တချို့ကူညီပေးသွားမယ်လို့လည်းပြောဆိုခဲ့တာပါရှင်။Republican Party ကိုစားပြူသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြသူတွေအထက်ထိတ်ဆုံးမှရှိနေတဲ့ billionaire တထေ Donald Trump သမ္မတလောင်းဖြစ်မလာနိုင်အောင်ခြံနဲ့ပြိုင်ပန်းနှစ်ယောက်ကပြည်내သုံးခုမှာပူးပေါင်းဆောင်ရွက်သွားမယ့်အစီအစဉ်ကိုလူသိရှင်ကပြောကြားလိုက်ပါတယ်Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးချုပ် Kasich တို့ကသူတို့နှစ်ယောက်ပေါင်းပြီး Trump သမ္မတလောင်းမဖြစ်ရေးအတွက်ပြူဟာမြောက်ပူးပေါင်းဆောင်ရွက်သွားမယ်လို့တနင်္ဂနွေနေ့တုန်းကထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်ရှင်အိနီစ်ပါကစ်ပါကစ္စတန်နိုင်ငံကဝရမ်ပြည်တာလီဘန်ခေါင်းဆောင်တွေကိုအာဖဂန်နစ္စတန်နိုင်ငံမှာတရားရင်ဆိုင်နိုင်ဖို့အတွက်ပါကစ္စတန်ကနေနှင်ထုတ်ပြီးအာဖဂန်စုရကိုလွှဲပြောင်းပေးဖို့အာဖဂန်သမ္မတအက်စရက်ဂါနီကတောင်းဆိုလိုက်ပါတယ်။ရှာရှာပပကျင်းပါတယ်လွတ်တော်နှစ်ရက်ပေါင်းအစည်းအဝေးမှာပါကစ္စတန်ခေါင်းဆောင်တွေကိုပြင်းပြင်းထန်ထန်တိုက်ရိုက်ပြောဆိုသွားတဲ့မိန့်ခွန်းအတွင်မစ္စတာဂါနီကလက်နက်ကင်စစ်ပွဲတွေအဆုံးသတ်ဖို့ညှင်းဆိုနေတဲ့တာလီဘန်ခေါင်းဆောင်တွေကိုအရာသုံးနေနေဖို့နဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်လာဖို့တာလီဘန်ခေါင်းဆောင်တွေကအရင်ကတည်းကကတိပေးပြောဆိုထားတာဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။တရုတ်နိုင်ငံမှာတော့အစိမ့်တချို့ထောက်လန့်မှုတွေကိုစတင်တဲ့လှုပ်ရှားမှုတွေကိုပြီးခဲ့တဲ့လကစပြီးတော့တရုတ်ဆွေရကအချိန်မြင့်လှုပ်ဆောင်လာနေပါဗျ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြသွားတာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆွန်မွန်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ဘီဘာဘာဖြစ်ပါတယ်။ American VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နဲ့ Linemeter 24 25 30 50တို့ကနေထုတ်လွှင့်ခဲ့တာပါ။သွားရရှင်နေအားလုံးဘေးပြာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ။ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်မင်းအောင်ပါ
This program has come to you from the Voice of America, Washington.